Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် March 18ရက်ပုဒ်ခုတောက်ကြနေညဖက်9:20စီစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ24 25 30နဲ့ 51 တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမနန်းလောပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဖက်သတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်သိမ်းကြည့်နေမှာပါ။မြောက်ကိုရီးယားကဒီကနေ့နောက်ထပ်ပဲ့ထင်းဒုံးကျည်စီစဉ်ပြည့်လွတ်ဆန်းသက်ပါတယ်။သမ္မတဥပမာဟာလာမယ့်တနင်္ဂနွေနေ့ကျရင်ကွန်မြူနီကျူဘာနိုင်ငံခီးစဉ်စတင်ပါမယ်။အမေရိကန်နဲ့တရုတ်ပူးတွဲပြီးနျူကလ িয়ার ဘေးကင်းလုံခြုံရေးဌာနတစ်ခုအပေချင်းမှဖွင့်လိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။လာမယ့်အစိုးရတည်လက်ထက်မှာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အထူးကဦးစားပေးလှုပ်ဆောင်သွားမယ်ဆိုတဲ့သတင်းမှကြားဖို့ရှိတာကတော့
ပဲစစ်ကူရှိတဲ့အတွင်းမှာကျွန်တော်တို့ဝန်ကြီးဌာနကျွန်တော်တို့က30ရာခိုင်နှုန်းတော့ယူမယ်ဆိုတော့ကျန်တာအကျွန်တော်ဘာလို့ဒီလို technical ဖြစ်လို့ပြောလို့ရမှာပေါ့ဗျာ professional လေးလို့ပြောလ
ို့ရမှာ NLD party ပြောခွင့်ရသူဒေါက်တာဇော်မြင့်မောင်ပါရှင်နောက်ပိုင်းမှာတော့အပြည့်အစုံကြားရမှာပါဒါအပြင်ထိုင်းရောက်မြန်မာရွှေ့ပြောင်းအလို့သမားတွေ March 15ရက်နေ့မှာတရားဝင်မှတ်ပုံတင်နိုင်ပြီလို့ထိုင်းအလို့သမားဝန်ကြီးဌာနကကြေညာလိုက်တဲ့သတင်းမြန်မာနိုင်ငံမှာ mobile phone ခေါ်ဆိုခငွေပမာဏရဲ့900ခန့်နှုန်းကိုကုန်သွယ်ရေးခွန်အဖြစ် April 10ရက်နေ့မှာစတင်ပေးဆောင်ရတော့မယ်ဆိုတဲ့သတင်းနဲ့ဘာသာရေးပွဲလမ်းတစ်ပင်တွေမှာအသုံးပြုတဲ့မောင်းလုပ်ငန်းတွေအကြောင်းပြောင်းလဲလာပုံအကြောင်းတွေကိုတင်ပြတော့ဖို့ရှိပါတယ်တူရီယာပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်တောက်ကြနေညပိုင်းနောက်ဆုံးသိထားရတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထင်းဒုံးကျည်ဒီစင်ကိုဒီကနေ့ထပ်ပြီးပြုလုပ်လိုက်တာဟာကိုရီးယားကျွန်းဆွယ်ငင်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချလိုက်ပါတယ
်။ Uri Kunun Chegon Bukhan의 핵 미사일 개발 진척 상황을 엄중하게 인식하고 있습니다. 북한의 이번 미사일 발사
코리아의 미자대겐가 뉴클리어 동지 토로예 산야 뚜뜨무 우첸리고 저너로 시펫가 드리뷰 미바레 쿠르진 동지 빌롯다하 쿠르다마가 룬뉴예 강세의 수마챗데고 다이자이 따이카이라이다 피비 코리아 쫀쇠 녜인자이네 베겐 룬뉴예고 어빈탄 쳔챵라이다바 코리아 담마라 나이간예 룬뉴예고 쳔챵데 먀 코리아의 벨루 얀 싸무 묘고 무수 까괴부 저너로 시펫하 아텐 에니타 비와 시니바레루 당 코리아 가고이 타나 뵤괜야 문상준가 뵤라바 မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တံခတ်အရေးယူမှုတွေချမှတ်လိုက်အပြီးဂျပန်အတွင်းမှာပဲမြောက်ကိုရီးယားကဒုံးကျည်ပြစ်လွတ်တာပါဇန်နဝါရီလ6ရက်နေ့မှာမြောက်ကိုရီးယားကဒေးချိန်မြောက်နျူကလ িয়ার ဆန်တက်မှုလုပ်ခဲ့တယ်လို့နောက်တစ်လအကြာမှာတာဝပစ်ဒုံးပြန်ဒဇင်းကိုပြစ်လွတ်ခဲ့တာကြောင့်နှစ်ပိုင်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာစီးရီးတင်းမာမှုမြင့်မားနေတာပါတာဝပစ်ဒုံးပြန်ပြစ်လွတ်တာဟာတာဝပစ်ပဲ့ထင်းဒုံးကျည်ဆန်တက်တာကိုဖုံးကွယ်လှုပ်ဆောင်တာလို့အများကမြင်ကြပါတယ်
ဥရောပကိုရွှေပြောင်းဝင်ရောက်နေသူတွေအရေးဟာတူရကီနဲ့ဥရောပသမဂ္ဂ EU ကြားအမျက်ထုတ်ဆရာကိစ္စတခုမဟုတ်ပဲလူသားတွေပေါ်တမိုးထားမှုနဲ့သက်ဆိုင်တာဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောပါတယ် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုရောက်ရှိနေတဲ့ဒီသိမ်းနဲ့ချီတဲ့ဒုက္ခသည်တွေကိုတူရကီနိုင်ငံစီပြောင်းရွှေ့ပေးဖို့သဘောတူညီချက်မူကြမ်းတရက်နဲ့ပတ်သက်ပြီး EU ခေါင်းဆောင်တွေနဲ့ဘဲလ်ဂျီယံနိုင်ငံဘရက်ဆဲမြို့ကတွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကအခုလိုပြောကြားလိုက်တာပါလူခွင့်ရေးလှူရှားဆောင်ရွက်တဲ့သူတွေကတော့အခုလိုဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်ကိုဝေဖန်နေကြပါတယ်ဒီကိစ္စပြည်လည်သွားမယ်ဆိုရင်တော့တူရကီနိုင်ငံသားတွေအနေနဲ့ EU နိုင်ငံအတွင်းဗီဇာမလိုပဲခရီးသွားလာနိုင်တဲ့အခွင့်အရေးပြင်တူရကီအနေနဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်လာဖို့ပိုအလားအလာကောင်းလာမှာလည်းဖြစ်ပါတယ်တူရကီအစိုးရအနေနဲ့သူတို့နိုင်ငံပေါ်အတိမတ်ပြုညှဉ်းဆန်နေတာကြောင့် Cyprus နိုင်ငံကတော့ဒီအစီအစဉ်ကိုကန့်ကွက်ပါတယ်ဒါပေမဲ့လည်းဒီ Cyprus ခေါင်းဆောင်တွေအနေနဲ့ဒီအချက်နဲ့ပတ်သက်ပြီးတော့အလျှော်ပေးမဲ့ပုံတွေ့ရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်တူရကီ၊ဂရိစ်နဲ့အီတလီနိုင်ငံတွေကိုတရားမဝင်လူမှောင်ခိုကူပို့ဆောင်ပေးနေသူတွေကိုနှိမ်နှင်းဖို့ကိုတော့နှစ်ဖက်စလုံးကသဘောတူထားတာပါတရားဥပဒေစိုးမိုးမှုနဲ့လူသားတွေအနေနဲ့ဘေးဒုက္ခရင်ဆိုင်နေရတာတွေကိုအဆုံးသတ်နိုင်ဖို့တူရကီကနေဂရိစ်နိုင်ငံကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုတူရကီဘက်ကပြန်ပို့ဖို့အတွက် EU နဲ့တူရကီခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ
်အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္ဂနွေနေ့မှာကျူဘာနိုင်ငံကိုတွားရောက်မှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေကျူဘာနိုင်ငံကိုအလက်ပတ်သွားဖို့ပိုလွယ်ကူသွားစေမယ်စီကံသတ်မှတ်ချက်ပြုပြင်ပြောင်းလဲရေးအသစ်တွေချမှတ်ဖို့အစဉ်အသင်းဖြစ်နေပြီလို့အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ် Susan Rice ကပြောပါတယ
် We believe that engagement including greater trade travel and ties between Americans and Cubans
ပိုပြီးကြီးမားတဲ့ကုန်သွယ်ရေးခရီးသွားလာရေးနဲ့အမေရိကန်နဲ့ကျူဘာနိုင်ငံသားတွေအကြားဆက်ဆံရေးတွေအပါအဝင်ထိတွေ့ဆက်ဆံတာဟာအခွင့်အလမ်းတွေကိုဖန်တီးတာမှာအထောက်အကူဖြစ်စေဖို့နဲ့ကျူဘာလူထုအတွက်တိုးတက်မှုဖြစ်လာစေဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဒါကြောင့်လဲသူခီးစဉ်ရဲ့ဒစီတစ်ပိုင်းအနေနဲ့ကျူဘာလူထုရဲ့လူဝင်ဆန္ဒတွေကိုထင်ရှားပြောဆိုမဲ့လူခွင့်ရဲ့လှူရှားသူတွေအပါအဝင်အရက်ဖက်လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့သမ္မတတွေ့ဆုံပါမယ်လို့ Susan Rice ကပြောပါတယ်။ သမ္မတဥပမာရဲ့အခုခီးစဉ်ပေါ်ကျူးဘန်းနိုင်ငံနဲ့ဆက်ဆံရေးပြန်ကောင်းလာစေမယ့်တမိုင်းဝင်အခွင့်အရေးတစ်ခုအဖြစ်အများအပြားကမျှော်လင့်ထားတာပါ။ကွန်ကရက်လွှတ်တော်အမတ်တွေအကြားမှာတွန်းဆုတ်တာတွေရှိတဲ့ကြားကပဲကွန်မြူနစ်ကျူးဘန်းနိုင်ငံနဲ့စီးပွားရေးနဲ့တန်တမာရေးဆက်ဆံမှုတွေပြန်ထူထောင်ဖို့သမ္မတဥပမာကတွန်းတွန်းတိုက်တိုက်လုပ်ခဲ့တာပါ။ဟာဗနာမြို့ကန်အမျိုးသမီးအီလီယန်နာယာဇာကသမ္မတဥပမာသူ့ရဲ့အိမ်ကိုလာလည်ဖို့ဖိတ်ကြားတာကိုခရီးစဉ်မစခင်မှာကတည်းကမစ္စတာဥပမာကလက်ခံထားပါတယ်။အမေရိကန်ပြည်တော်စုကနေကျူးဘားနိုင်ငံစီနှစ်ပေါင်း90ကျော်အတွင်းပထမဆုံးတိုက်ရိုက်စာအဆက်အသွယ်လုပ်ပြီးတော့သမ္မတကလက်ခံထားတာပါလက်ရှိအမေရိကန်သမ္မတတူအနေနဲ့နှစ်ပေါင်း90နီးပါးအတွင်းကျူးဘားနိုင်ငံပထမဆုံးခီးစဉ်ဟာ3ရက်ကြာမှဖြစ်ပြီးကန့်ကွက်နေစဲလွှတ်တော်အမတ်တချို့အပါအဝင်ဒီမိုကရက်နစ်ရီပပ်ဘလစ်ကန်ပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေလည်းအတူလိုက်ပါသွားကြမှာဖြစ်ပါတယ်
နျူကလ িয়ার ပေကင်းလုံခြုံရေးဆိုင်ရာတရုတ်အမေရိကန်ပူးတဲ့ဌာနကိုဒီကနေ့ဘေကျင်းမြို့တော်မှာဖွင့်လှစ်လိုက်ပါတယ်နျူကလ িয়ার ဆိုင်ရာပစ္စည်းတွေကိုဘေးအန္တရာယ်ကင်းကင်းကင်တွေရေးနဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကိုအကြမ်းဖက်ဝါဒီတွေတိုက်ခိုက်တာကနေကာကွယ်ရေးဆိုင်ရာတနက်တွေပေးဖို့ရည်ရွယ်ဖွင့်လှစ်တာပါဒီဖွင့်ပွဲခန်းနာကိုအမေရိကန်စွမ်းအင်ဝင်ကြီးအာနက်စ်မိုနစ်နဲ့တရုတ်နျူကလ িয়ার အေဂျင်စီအကြီးအကဲရှူဒါဟီရိုကတက်ရောက်ပါတယ်နျူကလ িয়ার ဘေကင်းလုံခြုံရေးဘိုက်မှာအမေရိကန်ပြည်အောင်စုနဲ့လက်တွဲလှုပ်ဆောင်တဲ့အတွက်ရောအရေးကြီးတဲ့အစ်စ်နေကိုပါလှုပ်ဆောင်တဲ့အတွက်ပါဝင်ကြီးမိုနစ်ကတရုတ်ကိုချီးကျူးပြောဆိုပါတယ်ဒါပေမဲ့နျူကလ িয়ার ဆွန့်ပစ်ပစ္စည်းတွေကိုနျူကလ িয়ার လက်နက်တွေထုတ်လုပ်လို့ရနိုင်တဲ့ပလူတိုနီယံအဖြစ်တန့်စင်ပြောင်းလဲမဲ့တရုတ်ရဲ့အစီအစဉ်ဘောဆိုးရည်နဲ့အကြောင်းဝင်ကြီးမိုနစ်ကပြောပါတယ်ပလူတိုနီယံပြန်လည်တန့်စင်တာဟာစီးပွားရေးပိုင်းရွေချက်တသက်ဖြစ်တယ်လို့တရုတ်ကအခိုင်အမာတော့ပြောဆိုထားတာပါနျူကလ িয়ার ဘေကင်းလုံခြုံရေးအဖြစ်လှုပ်ဆောင်မှုတရုတ်ရဲ့တနိဋ္ဌန်နဲ့တရုတ်ရဲ့နျူကလ িয়ার ဘေကင်းလုံခြုံရေးဆိုင်ရာနည်းပညာအဆင့်ကိုအခုဖွင့်လှစ်လိုက်တဲ့ဌာနကကိုစားပြုဖော်ပြနေတယ်လို့တရုတ်အနည်းမျိုးဆွမ်းအင်ဆိုင်ရာအကြီးအကဲမစ္စတာရှူကပြောပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယူကနေတောက်ကြညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်သမ္မတဟောင်းဘူဂျိုဂျီဟောင်းပါဗက်စ်မူရှရက်ဖာသူ့ကိုခီးသွွားလောက်ကင်ပိတ်ပင်ထားတာရုပ်သိမ်းလိုက်ပြီးတဲ့နောက်တိုင်းပြည်ကနေပြပခီးထွက်သွားပါတယ်။သူဟာနိုင်ငံတော်ပုံကံမှုအပါအဝင်တခြားဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။သမ္မတဟောင်းအပေါ်ခီးသွွားလောက်ကင်ပိတ်ပင်ထားတာကိုရုပ်သိမ်းမှုပါကစ္စတန်တရားရုံးချုပ်ကဒီတဲ့ဘက်အစိုးရမှာအဆိုးရွားကိုညွှန်ကြားလိုက်တာပါ။မစ္စတာမူရှရက်ဖာဒီကနေ့အစိုးရမှာအာရဗ်စော်ဘွားများပြည်တော်စုဒူဘိုင်းမြို့ကိုလေယာဉ်နဲ့ထွက်သွားပြီးသူဆိုအပြင်ဆယ်စုနှစ်နှစ်ကြီးမကြမ်းမမာဖြစ်နေတာကိုစီကူတော်မူခံယူဖို့အတွက်အဲဒီကနေတဆင့်ပြပောက်ကိုသွားမယ်လို့ခန့်မှန်းထားပါတယ်။သူ့အပေါ်ဆွဲချက်တွေအားလုံးကိုရင်ဆိုင်ဖို့ပါကစ္စတန်ကိုပြန်သွားမယ်လို့သမ္မတဟောင်းကအခိုင်အမာကတိပေးထားပါတယ်။ကျွန်တော်ဟာကွန်မန်ဒိုတူဦးဖြစ်ပြီးအမိတိုင်းပြည်ကိုကျွန်တော်ချစ်ပါတယ်။တရင်ဘက်အနေငယ်ဒါမှမဟုတ်လာပိုင်းအတွင်းကျွန်တော်ပြန်လာပါမယ်လို့ပါကစ္စတန်ထုတ်ဒေါင်းသတင်းစာကိုသူကပြောထားပါတယ်။2023ခုနှစ်မှာယူကော့ပွဲဝင်ဖို့နိုင်ငံကိုပြန်သွားခြင်းကတည်းကမစ္စတာမူရှရက်ဖာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။အဲ့ဒီ2023ခုနှစ်မတ်လမှာပဲခရီးသွားလောက်ကင်ပိတ်ပင်ချက်ကိုသူ့အပေါ်ချမှတ်ခဲ့တာဖြစ်ပါတယ်
။မြောက်အန်တလန်တိတ်စစ်စာချုပ်နေတိုအဖွဲ့ဦးဆောင်တဲ့တပ်ဖွဲ့တွေရဲ့ရဟတ်ယာဉ်တစ်စင်းဟာအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့အရေးပေါ်ဆင်းသက်လိုက်ရပါတယ်။ဒါပေမဲ့ရဟတ်ယာဉ်ပေါ်ပါသူအလုံးထိခိုက်ဒဏ်ရာရတာမရှိဘူးလို့အမေရိကန်စစ်ဘက်ပြောခွင့်ရတဲ့ဦးကပြောပြီးတော့တာလီဘန်တွေကရဟတ်ယာဉ်ကိုသူတို့ပစ်ချလိုက်တာလို့ပြောတာကိုပယ်ချပါတယ်။မတိမငိမ့်ဖြစ်နေတဲ့ဟဲလ်မန်ပြည်နယ်မှာအခုလိုရဟတ်ယာဉ်အရေးပေါ်ဆင်းသက်ခဲ့တာပါ။အဲ့ဒီပြည်နယ်ရဲ့ခရိုင်14ခုဟာတာလီဘန်လက်နက်ကိုင်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေပြီးမကြသေးခင်သတင်းပတ်တွေအတွင်းတိုက်ပွဲတွေအပြင်းထန်လဲဖြစ်ခဲ့ပါတယ်။ရဟတ်ယာဉ်ဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ကြီးတဲ့ဗိုလ်မှူးကြီးမိုက်ကယ်လော့ဟွန်က VOE ကိုပြောပါရတယ်။ Net Ali ခရိုင်ရှောဝဲမန်ဒါရဲ့မှာအမေရိကန်စစ်ဘက်ရဟတ်ယာဉ်တစ်စင်းကိုပစ်ချလိုက်ပြီးရဟတ်ယာဉ်ပေါ်ပါအမေရိကန်စစ်သားအလုံးအဲ့ဒီနေရာမှာတင်းသိဆုံးသွားတယ်လို့သတင်းတော်တွေစီပို့တဲ့ထုတ်ပြန်ချက်တစ်ခုမှာတာလီဘန်ပြောခွင့်ရတဲ့ဦးကပြောထားပါတယ်။တာလီဘန်လက်နက်ကိုင်တွေအပြင်းထန်တိုက်ခိုက်နေတဲ့ပြည်နယ်မြို့တော်လက်ရှ်ကာဂါကြာမသွားအောင်ခုခံကာကွယ်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်ရာနဲ့ချီတဲ့အမေရိကန်တပ်ဖွဲ့ဝင်တွေမကြသေးခင်ကပဲလက်ရှ်ကာဂါမြို့တော်ကိုရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကနေစည်းမချဆရာဝန်များအဖွဲ့ MSF ရဲ့စေယုံကိုလေကြောင်းကနေနိုင်ဝက်ကြအပြင်းထန်တိုက်ခိုက်တာမှာပါဝင်ပတ်သက်တဲ့အမေရိကန်တာဝန်ရှိသူတွေအားလုံးကိုအပြစ်ပေးပြီးသွားပြီဖြစ်တယ်လို့ဂျန်နယ်လူတွေကိုလည်းအပြစ်ပေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဖြစ်ရမှာအနိကပတ်သက်သူအများစုကိုသူတို့တာဝန်ကနေဆိုင်းငံ့လိုက်ပြီးတော့စီကံအရာအရေးယူဖို့လွှဲပေးထားပြီလို့အမေရိကန်အလဲပိုင်းကုကံမှုစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးပက်ထရစ်ရိုက်တာကပြောပါတယ်အပြစ်ပေးတာတွေကိုလူသိရှင်ကြားမထုတ်ပြန်ပေမဲ့ယာရူတိုးကိစ္စကိုတားဆီးနိုင်တဲ့သတိပေးစာထုတ်ပြန်တာမျိုးပါဝင်တယ်လို့ဆိုပါတယ် တိုက်ခိုက်မှုဖြစ်ရပေါ်စုံစမ်းစစ်ဆေးထားတာကိုတီးဖြတ်ထားပြီးသားအစိုးရကစာကိုမကြာခင်မှာထုတ်ပြန်မှုစီစဉ်ထားတယ်လို့ကာကွယ်ရေးဌာနကပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကကွန်ဒူးစ်မြို့မှာရှိတဲ့ဆေးရုံကိုတိုက်ခိုက်မှုမှာဆေးဘက်ဝန်ထမ်းတွေနဲ့လူနာတွေအပါအဝင်လူပေါင်း42ယောက်သေဆုံးခဲ့ရပါတယ်။ဆေးရုံကိုတိုက်ခိုက်တဲ့ဖြစ်ရပ်ဟာမဖြစ်အောင်ရှောင်လို့ရတဲ့လူရဲ့မှောင်ရမှုကြောင့်ဖြစ်တယ်လို့အဲ့ဒီအချိန်အာဖဂန်နစ္စတန်ကအမေရိကန်ထိတန်းတက်မှုကြီးတဲ့ဗိုလ်ချုပ်ကြီးဂျွန်ကမ်ပဲလ်ကပြောထားပါတယ်။အဲ့ဒီအချိန်ကလေးကစလို့ဗိုလ်ချုပ်ကြီးကမ်ပဲလ်ဟာလည်းတာဝန်ကနေအားယူသွားခဲ့ပါတယ်
။အယ်ဂျီးရီးယားနိုင်ငံတောင်ပိုင်းကသဘာဝတန်းငွေဆေးရုံတစ်ခုကိုဘယ်သူဘဝမှမသိတဲ့လက်နက်ကိုင်တွေကရော့ကက်ဒုံးကြီးတွေနဲ့ဒီကနေ့ပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မသိရသေးပါဘူး။အဲ့ဒီဆေးရုံကိုနော်ဝေးနိုင်ငံက Statoil ကုမ္ပဏီအပါအဝင်စွမ်းအင်ကုမ္ပဏီ၃ခုပူးတွဲလက်ပတ်နေတာပါ။ Crash Bar ရက်ကအင်ဆာလာတံငွေဆေးရုံကိုဒီကနေ့မနေ့ဒေသဆန်တော်ချိန်6နာရီလောက်မှာပောက်ကွဲစီတဲ့လက်နက်ခဲယမ်းတွေနဲ့အဝေးကနေပစ်ခတ်ခံရတယ်လို့ Star Drive Company ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ Crash Bar ဆေးရုံမှာရှိတဲ့သူတို့ရဲ့ဝန်ထမ်း3ဦးထိခိုက်ဒဏ်ရာရတာမရှိခဲ့ပဲတိုက်ခိုက်မှုအတွင်းတခြားတရောက်ထိခိုက်ဒဏ်ရာရတဲ့သတင်းတွေလည်းမရဘူးလို့ကုမ္ပဏီထုတ်ပြန်ချက်မှာဖော်ပြပါတယ်။ဆေးရုံရဲ့ဗဟိုလက်ပတ်ထိန်းချုပ်တဲ့စနစ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့ပိတ်ပစ်ခဲ့တယ်လို့ပူးရဲလှုပ်ဆောင်နေတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Britain အခြေစိုက် BP ကုမ္ပဏီကပြောပါရတယ်။2013ခုနှစ်ဇန်နဝါရီလတုန်းကအယ်ဂျီးရီးယားနိုင်ငံအရှေ့ပိုင်းမှာရှိတဲ့ In Amenas ဆေးဓာတ်ငွေဆေးရုံကိုအစ္စလာမ်အစိုးရစစ်သည်ကြွားတွေကတိုက်ခိုက်ခဲ့ပါသေးတယ်။တစားကန်တွေကိုဖမ်းဆီးထားတဲ့၄ရက်ကြာအကြက်တဲအတွင်းနိုင်ငံသားအများစုဖြစ်တဲ့အလုပ်သမား40လောက်တည်ဆုံးခဲ့ပါရတယ်။အဲ့ဒီတိုက်ခိုက်မှုကို Al-Qaeda အဖွဲ့ရဲ့နာမည်နဲ့သူတို့တိုက်ခိုက်တာလို့စစ်သည်ကြွားခေါင်းဆောင် Mokhtar Belmokhtar ကပြောပါရခင်ဗျာ။
ဘရာဇီးနိုင်ငံမှာအစိုးရစင်ကြီးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမြေရုပ်ပုံတွေတုံးပြီးဖြိုခွဲတာနဲ့များအမျိုးတော်ဘရာဇီးလျာမှာချီနေကရုံးဝင်းစံကပ်ဖြစ်နေပါတယ်။လက်ရှိသမ္မတဒီလ်မာရူဆက်အစိုးရအဖွဲ့ထဲမှာသမ္မတဟောင်းလူးစ်အင်နာစီယိုလူလာဒါဆီလ်ဗာကိုသမ္မတရုံးဖွဲ့အကြီးအကဲဖြစ်ခန့်လိုက်တာနဲ့များစန့်ကျင်ကန့်ကွက်သူထောင်ထဲချီပြီးလက်မှတ်တွေပေါ်ထည့်ဆန္ဒပြနေကြတာပါ။မစ္စတာလူလာကိုအခုလိုခန့်အပ်တာဟာသူရင်ဆိုင်နေရတဲ့အချင်းပြတ်ချဆောင်မှုဆွဆွဲချက်တွေကနေလွတ်မြောက်အောင်အကောက်ွယ်ပေးဖို့ကြိုးစားတဲ့လိုရဖြစ်တယ်လို့ဝေဖန်သူတွေကမြင်ကြပါတယ်။UEFA Champions League quarter final ပွဲစဉ်တွေထွက်လာပါပြီ Real Madrid နဲ့ Wolves Park Barcelona နဲ့ Atletico Madrid PSG နဲ့ Manchester City Bayern Munich နဲ့ Benfica တို့တွေ့ကြမှာဖြစ်ပါတယ်ပထမအကြော quarter final ပွဲစဉ်တွေကို AP လ5ရက်နဲ့6ရက်နေ့တွေမှာကစားပြီးဒုတိယအကြောပွဲစဉ်တွေကိုတော့ AP လ12ရက်နဲ့13ရက်နေ့တွေမှာကစားကြပါမယ
်တော့ကြတဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုအောင်အောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်လာမယ့်အစိုးရတည်လက်ထက်မှာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတောအောင်ဆန်းစုကြည်ဦးဆောင်ပြီးအဓိကဦးစားပေးလှုံ့ဆော်သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောကြားလိုက်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးလက်ရှိလုပ်နေတဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ကိုလည်းလိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေလှုံ့ဆော်သွားမယ်လို့ပြောလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာဇော်မြင့်မောင်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါရစေရှင်။
အခုအင်္ဂါရောကအစိုးရတက်လက်ထက်မှာဝန်ကြီးဌာန21ခုကိုရှော့ချဖို့လှုပ်ထားတဲ့ဆိုတော့ဒီဥစ္စာမှာအရင်ကပြောသလိုပဲအင်္ဂါရောဒီအစိုးရတက်မှာ NLD ကဘလောက်လောက်ပါလာဖို့ရှိလဲ30ရာခိုင်နှုန်း40ရာခိုင်နှုန်းလို့တော့အရင်တုန်းကပြောထားတယ်အဲ့ဒီအတိုင်းပဲဖြစ်မလားခင်ဗျအ
ဲ့လောက်ပဲဖြစ်ပါလိမ့်မယ်နဲ့ပြောရတယ်ဒီလိုအမှတ်တရတိုင်းပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့အင်္ဂါဒီတက်သည့်ပညာရှင်တွေတဲကရောဘလောက်လောက်ပါလာဖို့ရှိပါလဲခင်ဗျ
တတိပညာရှင်လေးနဲ့ပါလာဘူး။အော်ကျားလာဆိုလို့ရှိရင်ကျန်တဲ့ဟာလည်းတတိပညာရှင်နဲ့ဖြစ်မှာပေါ့ဗျာ။ဟောက်ပါလာမယ်ဆိုတော့ကျွန်တော်တို့ channel ဒီ mobile လူတွေကတတိပညာရှင်တွေချက်ဖြစ်မှာပေါ့နော်
။ဟုတ်ကဲ့ဘလောက်ပါလာနိုင်မလဲအင်ကယ်
။ဟိုဟာ percentage ကိုမင်းနေတော့ကျွန်တော်တို့ကအဲ့ဒါကြီး percentage ကိုတွက်မထားဘူးလေဗျာ
။အော်ဟုတ်ကဲ့။ဘယ်နည်းနည်းအရောက်ရှိမလဲအင်ကယ်
။ဟုတ်ကဲ့ percentage နဲ့ဘယ်နည်းနည်းအရောက်လဲဆိုတော့ကျွန်တော်တို့ဒီ message နေရာဌာနကြီးကြာ
။ဟုတ်ကဲ့။ဥ
က္ကဋ္ဌထုတ်လဲဆိုရင်စစ်ချက်ဌာနကအဲ့တော့ရတဲ့နဲ့ဆိုင်တဲ့ post ပုံလား
ဟုတ်လားဟုတ်ကဲ့
ဘုံကတော့ကဲတဝေးဦးကြီးတို့ကဆက်မယ်လားဒါကတော့ common sense တော့လိုက်လို့ရှိရင်အဲ့လိုရတာပဲပညာနဲ့တည်းမှလည်းသိင်းနဲ့မှလည်းပါပြီးကြပေါ့
ဟုတ်ကဲ့
specific ရှိတဲ့တည်းမှကျွန်တော်တို့ဝန်ကြီးဌာနကျွန်တော်တို့က30ရာခိုင်နှုန်းတော့ယူမယ်ဆိုတော့ဌာနအကျွန်တော်တို့ဘာလို့ဆိုတော့ technical ဖြစ်လို့ပြောလို့ရမှာပေါ့ဗျာ professional လေးလို့ပြောလို့ရမှာပေါ့
ဟုတ်ကဲ့ပါအ
ကြံဉာဏ်အဖြစ်တော့ဒီလိုပဲပြောလို့ရမှာပေါ့
အရင်သမရဦးသိန်းစိန်အစိုးရဒေကာသူတွေရောပါလာဖို့ရှိလားဘယ်လိုရှိပါလဲ
ว่าだけ very specific question นี่ดิตะคู่ไอ้ common sense เนี่ยเปลี่ยนสิ้นซาကြီးเลยดิครับเราတို့อ่ะบาโลตูรู้ว่าดิเนี่ยเล็กที่ซัวได้ดิเราတို့เปลี่ยนพี่แล้วค้านมาโ
หโอเคป่ะโหเราอ่ะดิดอแองเกิล NLD party ကဒီဒေါန်ဆန်းစုကြည်ဦးဆောင်ပြီးတော့အမျိုးသားပြန်လည်တင်မြှင့်ရေးအတွက်လုပ်နေတဲ့ဆိုတော့ဒီဘက်ကရောပါလာဖို့များရှိမလား
ပြန်လည်တင်မြှင့်ရေးမှာတန်ခိုင်ကွန်မြူရဥမာဥတီကွန်မြူဆိုလို့ကျွန်တော်တို့ဟိုအပ်စ်လိုက်တာပဲလေဗျာတန်ခိုင်ကွန်မြူရပါတီရပဲလေဟုတ်ဘူးလား
ဟုတ်ပါတယ်ကဲအဲ့တော့ဟိုကျွန်တော်နောက်တစ်ခုကအန်တီဒေါန်ဆန်းစုကြည်ရဲ့အခန်းကဏ္ဍကရောဘယ်လိုရှိပါလဲအစိုးရအဖွဲ့ထဲမှာပါလာမယ်လို့လည်းသတင်းတွေထွက်နေတယ်ဒါပေမဲ့လွတ်တော်မှာပဲဆက်ရှိသွားမလားဘယ်လိုများရှိပါလဲကဲ
အဲ့တော့မကြမီလာညော်ပေါ့ဗျာ
ဟုတ်ကဲ့အင်္ဂါပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောအင်္ဂါရော NLD အစိုးရအဖွဲ့ကဘလူးများဆက်ပြီးတော့လှုပ်ဆောင်သွားဖို့ပြင်ဆင်ထားပါလေ
ဟိုကျွန်တော်မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရလို့ဆိုရင်ဒီမိုကရေစီဘယ်နဲ့လို့တည်ဆောက်မလဲကျွန်တော်တို့လုပ်မဲ့ project ရဲ့ peace process ပါတာပေါ့ဗျာဟုတ်မယ်ကျွန်တော်တို့ဆွေးနွေးဖွဲ့နိုင်ပြီဆိုလို့ရှိရင်အဲ့ peace process လုပ်ငန်းကိုကျွန်တော်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးလုပ်မှာပေါ့
ဒီ MPC နဲ့ရောဆက်ပြီးတော့အဲ့လိုမျိုးလှုပ်သွားမှာလား MPC ကအ
ဲ့ဒါတည်ဝင်ပြည်ကြီးလေ MPC နဲ့ဒေါန်ဆန်းစုကြည်တို့ကတော့ဒေါန်ဆန်းစုကြည်က MPC ရဲ့လုပ်ရက်တွေကိုအတိမတ်ပြပါတယ်လို့လည်းအဲ့ဒီမှာသူတို့လုပ်ခဲ့တဲ့လုပ်ငန်းရှင်တွေကိုအတိမတ်ပြပါတယ်လို့ပြောပြီးဒီ MPC ကတော့ပုံပြလုပ်မယ်လို့ပြောပြပါပြီဒါအရင်ဆုံးကဟာဒီကြံကြည့်လိုက်လို့ရှင်သိမှာပါ
အစိုးရအဖွဲ့စရင်ကဘတော်လောက်များထွက်လာနိုင်မလဲအင်္ဂါရဲအဖြစ်ပါအ
စိုးရစရင်ကဒီနေ့ကကျွန်တော်တို့ဝန်ကြီးဌာနနဲ့ဟောအားတွေလုပ်ပြီးလို့ဆိုရင်အစိုးရစရင်ကက်ဘိနက်ရဲ့နာမည်ကိုကျွန်တော်တင်ရတော့မှာလေ
ဟုတ်ကဲ
့အဲဒီကြလို့ရှိရင်ကျွန်တော်ပြန်ပါတယ်ကမ်းမင်းမှုပေါ်ပြန်နော်ဒီကတဲ့ဒီတန်းကန်သွားပြီးတော့နောက်တစ်ပတ်ဆိုလို့ရှိရင်ကျွန်တော်တို့အကုန်လာတော့မှာပါလူအမေကျွန်တော်တို့ရဲ့ team ကအခုတစ်ခုဟောပေါ့ပြောင်းလို့တော့တင်နေအခုလုပ်ကြမှာပါဗျာ
ဟုတ်ကဲ့ပါအင်္ဂါအဲ့ဒါဆိုရင်ကျေးဇူးတင်ပါတယ်အင်ကယ်ဦးစောမြင့်မောင
်ဟုတ်ကဲ့ညာကျွန်တော်လည်းကျေးဇူးတင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာစောမြင့်မောင်ကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားတာပါရှင်ခုတော့မနက်ဖြန်ည9:00နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရအောင်ပါ
ဒီကံသမရဦးထင်ကျော်ဦးဆောင်မဲ့ဆိုရဖွဲ့တည်းရဲ့ဝန်ကြီးဌာနအရေးအတွက်စီးနေထွက်လာပါပြီ။အခုအရေးအတွက်ထက်ဝန်ကြီးဌာနတွေရှော့ချထားတာကြောင့်အခုဆိုရဖွဲ့တည်းမှာပါမဲ့ဆိုရဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပိုပြီးနှဲတော့မှာပါ။ဒီဆိုရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောဒရှင်တွေရဲ့အမြင်တွေကိုအခုလာမဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOF ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ
်။မနက်ဖြန်စနေည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းအလုပ်သမားတွေမှတ်ပုံတင်နိုင်တော့မဲ့သတင်းတင်ပြပါမယ်။မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်တရားဝင်မှတ်ပုံတင်လုပ်ဖို့ထိုင်းအလုပ်သမားဝန်ကြီးဌာနရဲ့တရားဝင်ကြေညာချက်အရကျန်းမာရေးဆိုင်ရာစီစဉ်မှုတွေနဲ့ငွေသင်းဒါတွေကို March 15ရက်နေ့မှာစတင်နိုင်ပြီဖြစ်ပါတယ်။ March 25ရက်နေ့ကနေစပြီးတော့သက်ဆိုင်ရာ One Stop Service တွေကနေသက်တမ်းတိုးပြီးရာအလုပ်လုပ်ခွင့်ကဗျာတွေကိုလည်းထုတ်ယူနိုင်ပြီလို့ဆိုပါတယ်။ဒီအစီအစဉ်တက်ကြောင်ထိုင်းနိုင်ငံရောက်တန်းနေချီတဲ့မြန်မာအလုပ်သမားတွေရဲ့အခက်အခဲတွေဘလောက်ပြေလည်သွားမလဲဆိုတဲ့အကြောင်းထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမကအခုလိုသတင်းပေးပို့ထားပါရရှင်။
လေးနှစ်ပြည့်ထားတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားပြီးအလုပ်လုပ်ခွင့်လက်မှတ်ကုန်ဆုံးထားသူတွေပန်းရောက်ကက်လို့ခေါ်တဲ့ထိုင်းနိုင်ငံကထုတ်ပေးထားတဲ့အလုပ်လုပ်ခွင့်မှတ်ပုံတင်ကက်သက်တမ်းတိုးဖို့အတွက်လိုအပ်နေသူတွေကိုထိုင်းအစိုးရကသက်တမ်းပြန်တိုးပေးတဲ့အစီအစဉ်ကိုမတ်လ15ရက်နေ့ကနေစတင်ပြီးဖြစ်ကြောင်းထိုင်းအစိုးရဘက်ကကြေညာလိုက်ပါတယ်။မြန်မာကမ္ဘောဒီးယားလာအိုရွှေပြောင်းလို့တမအားလုံးဟာသတ်မှတ်ထားတဲ့ဆေးရုံတွေမှာဆေးစစ်ခါတွေကိုပေးဆောင်ပြီးဆေးစစ်ခါနီးစပ်ရာအလုသမားရုံးနေတာမကတနိုင်ငံလုံးအနှံ့ပြားမှာရှိတဲ့24နာရီဖွင့်တဲ့ 7-11 ဆိုင်တွေမှာအလုလုခွင့်အတွက်ပေးဆောင်ရမယ့်ငွေကြေးတွေကိုဝန်ဆောင်ကထိုင်းဘတ်ငွေ10ဘတ်အပိုပေးဆောင်ပြီးပေးသွင်းနိုင်ပြီလို့ဆိုပါတယ်။ဒီအတွက်အလုသမားအခွင့်အရေးရတနည်းလုံအားကထိုင်းဘတ်ငွေ300နဲ့အချိန်ပိုကြေးတနာရီ56ဘတ်ရတဲ့မြို့နယ်60ကျော်ကအလုသမားတွေအတွက်အဆင်ပြေနိုင်ပေမဲ့တနည်းလုံအားကအပြည့်မရတဲ့တက်ခရိုင်လိုနယ်မြေမျိုးကအလုသမားတွေအတွက်တော့အဆင်မပြေနိုင်သေးဘူးဆိုပြီးရှေ့ပြောင်းအလုသမားရေလှုပ်ရှားဆောင်ရွက်နေသူဦးမိုးကျိုးကဆိုပါတယ်
။မြန်မာရှေ့ပြောင်းလူသမားတွေကစစ်ဆေးရာခရိုင်ကြီးကအလိုက်လူအားကတွေကမတူကြဘူး။တိုင်းနိုင်ငံမှာမဲဆောက်တာဝင်တက်ခရိုင်ဒီကတာဝင်ဒီနေရာက300မရတဲ့ဒီကတော့ခဏခဏအဲဒီလူအားကမဲတဲ့ဒီကတွေမှာတော့ငွေကြေးဝါရုံတရာဆက်ကြောက်ကိုစလုံးနဲ့တစ်ခေတည်းသွင်းမှုအခက်အခဲရှိနေတယ်ပေါ့ဒီလူသမားတွေကအထောက်အထားမဲ့ဘဝတွေအထောက်အထားရှိဘဝကိုရောက်လာဖို့မလိုဘူးပြီးတော့ အဲ့ဒီ KI 18ခုရတယ်ကျန်တဲ့ KI 60ပဲကျန်တဲ့ KI 60ပဲကတော့အဆင်ပြေသွားတယ်အဲ့ကျန်တဲ့ KI 60ရထိုင်းနိုင်ငံမှာမိသားကတော့တိုးရရဒီသားကိုဖြစ်တဲ့အတွက်စိတ်ကြက်မလားအဲ့လိုနှစ်ပတ်အနောက်ကကျွန်တော်လည်းစိတ်ဆိုင်မှာသူ့လူတွေအလုပ်သမားတွေမှာကိုကြားကြီးတက်နေတယ်နော်ကျွန်တော်ဒီဆွဲစားကားတွေဆွဲစားကြီးတွေဆွဲကြားဖို့ကြားပွဲစားတွေဒီပြင်ကြီးတွေဆိုအဲ့လိုဝန်ဆောင်ပေးတစ်ဖက်လေးချင်းမြင့်သွားတဲ့အနေအထားတွေဖြတ်ကျော်နိုင်တာပဲ
အခုပေးဆောင်ရမယ့်ငွေကြေးဟာအလုတ်သမားတဦးကိုအလုတ်လုတ်ခွင့်နဲ့ကျန်းမာရေးအာမခံအတွက်နှစ်နှစ်စာကုန်ကျစရိတ်ကဘန်းငွေ 9,000 ကျော်ရှိတာမို့အလုတ်သမားတိုင်းကအဆင်ပြေဖို့အတွက်မလွယ်ကူနိုင်သေးဘူးဆိုပြီးရွှေပြောင်းအလုတ်သမားရေးလှုပ်ရှားဆောင်ရွက်နေသူဦးအောင်ကျော်ကလည်းဆိုပါတယ
်ဆိုင်နိုင်ငံမှာရည်ရွယ်အားဖြင့်ဆိုင်ငံရေးကိုတည်ငြိမ်ပတ်စံဖြစ်တဲ့ဓလိရှိပါတယ
်ဒါကြ
ောင့်မှတင်ထုတ်ပြီးတဲ့အခါမှာလူသားတိရဲ့ဒီဥမာဆိုလို့ဒီကတဲ့ဆိုင်အစိုးရရဲ့ policy ရဆိုရင်ဒီဆိုင်အောင်ကတ်ကိုတစ်နှစ်တည်းတမ်းမပြီးပါလေအဲ့တော့3000တရားနဲ့ချစ်စင်ကြတယ်အဲ့ဒါဆိုရင်တချို့စိတ်ယုံနေရအဲ့ဒါကို installment နဲ့သူကဟို15ရက်ကိုသူ15ရက်ကိုပြည်တင်ကိုစူးစမ်းပြီးမှလုပ်တဲ့တရားလုပ်သားတိတဲ့တင်းတဘူးမဖြစ်တိုင်းလည်းရှိတယ်အခုအချိန်နေခါမင်းမတော့ဒီစီဝေးတဲ့တိုင်းနဲ့တည်းပြေးပြေးမှဆိုတော့လုပ်သားတိရမှလည်းများစွာအဆက်ဆက်ဖြစ်လာအောင်မှအဲ့ဒါလည်းပြဿနာတစ်ခုနဲ့ပေါ်လာအောင်မှဖြစ်ပါတယ
်အခုလက်မှတ်လုပ်မဲ့အစီအစဉ်ရဆိုရင်ထိုင်းသက်ကရစ်2558ခုနှစ်ကနေ2558ခုနှစ်ထုတ်ပန်းရောင်ကတ်ကိုင်းဆောင်ထားသူတွေမြန်မာနိုင်ငံယာယီနိုင်ငံကုလက်မှတ်စာအုပ်ခရမ်းရောင်နဲ့အနီရောင်ကိုင်းဆောင်ထားသူတွေတာမန်နိုင်ငံကုလက်မှတ်ကိုင်းဆောင်ထားသူတွေဖြစ်ရမယ်လို့ဆိုပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့မတ်လ15ရက်နေ့ကနေစတင်ပြီးဘန်ကောက်ဗဟိုစေယုံကြီးအပါဝင်စေယုံ9ခုမှာစစ်စစ်ဖို့အတွက်ထိုင်းအစိုးရကညွှန်ကြားထားပါတယ်ဒီစေယုံတွေကိုသွားတဲ့အခါမှာအလုရှင်တွေရဲ့ထောက်ခံစာတွေပါယူသွားရမှာဖြစ်ပြီးစစ်စစ်ချက်တွေရပြီဆိုရင်တော့24နာရီဖွင့်ထားတဲ့ 7-11 ဆိုင်တွေမှာအလုလုခွင့်အတွက်ငွေကြေးတွေကိုပေးသွင်းနိုင်ပြီလို့ဆိုပါတယ်ရရှိတဲ့ပြေစာကိုတော့နီးစပ်ရာ One Stop Service တွေကိုမတ်လ25ရက်နေ့မှာသွားရောက်ပေးပို့နိုင်ပြီးဧပြီလ1ရက်နေ့မှာတော့တက်တန်းတိုးထားတဲ့အလုလုခွင့်ကပ်ပြားအစ်စ်ကိုရရှိမှာဖြစ်တယ်လို့လည်းဆိုပါတယ်ဒါအပြင်ကန့်သက်ချက်အရဒီအလုလုခွင့်ဟာ2018ခုနှစ်မတ်လ31ရက်နေ့အထိအလုလုနိုင်ပြီးတက်မှတ်ချက်တင်တဲ့သားအလုပြောင်းနိုင်တယ်လို့ဆိုထားပါဗျ။အလုလုမဲ့သူဟာအသက်55နှစ်ထက်ကျော်တဲ့သူမဖြစ်စေရဘူးလို့လည်းဆိုထားပါဗျ။အလုလုမဲ့သူဟာခရီးအလယ်ပတ်သွားနိုင်တယ်လို့လည်းပြောဆိုထားပေမဲ့အသေးစိတ်ကိုတော့ပြောဆိုထားခြင်းမရှိသေးပါဘူးရှင
်။မအေးအေးမှာပါရှင်။ခုတော့မြန်မာနိုင်ငံထဲကမိုဘိုင်းဖုန်းခေါ်ဆိုကားတွေထက်ကအခွန်ကောက်ခံတော့မဲ့သတင်းတင်ပြပါမယ်။မိုဘိုင်းဖုန်းသုံးဆွဲသူတွေအနေနဲ့ဖုန်းခေါ်ဆိုခအတွက်ဖြစ်သွင်းမဲ့ငွေပမာဏရဲ့900ခိုင်နှုန်းကိုကုန်သွယ်လုပ်ငန်းခွန်အဖြစ်ဧပြီလ3ရက်နေ့မှာစတင်ပေးဆောင်ရတော့မှာဖြစ်ပါတယ်။မိုဘိုင်းဖုန်းအသုံးပြုသူတွေစီကအခွန်900ခိုင်နှုန်းကောက်ယူမဲ့အစည်းအဝေးကိုအများဆန္ဒအရပြည်အောင်စုလွတ်တော်ကပြီးခဲ့တဲ့2015မေလကုန်ပိုင်းမှာဗန္နာနှစ်တနစ်ကြာဆိုင်းငံ့ဖို့ဆုံးဖြတ်ပြီးနောက်ပိုင်းဒီအစည်းအဝေးကိုအခုပြန်လည်စတင်လိုက်တာပါ။ဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမမြင့်ခိုင်ကတင်ပြထားပါရရှင်
။ဟုတ်ကဲ့။လာမယ့်ဧပြီလ1ရက်နေ့ကစတင်ပြီးမိုဘိုင်းဆက်သွယ်ရေးဝန်ဆောင်မှုအားလုံးအနေနဲ့သုံးဆွဲသူတွေရဲ့ဖုန်းငွေဖြည့်သွင်းခြင်းအပေါ်မှာကုန်သွယ်လုပ်ငန်းခွန်900ခိုင်နှုန်းစတင်ကောက်ခံတော့မှာဖြစ်ပါတယ်။ဖုန်းခေါ်ဆိုကားအတွက်ဖြည့်သွင်းမဲ့ငွေပမာဏရဲ့900ခိုင်နှုန်းကိုအခွန်ပေးဆောင်ရမယ့်အစီအစဉ်နဲ့ပတ်သက်လို့နိုင်ငံတကာမှလည်းဒီလိုစနစ်မျိုးရှိတာမို့သုံးဆွဲသူတွေအနေနဲ့နားလည်လိမ့်မယ်လို့မျှော်လင့်ပြီးအခုလိုအခွန်ပေးဆောင်ရမှုအပေါ်သုံးဆွဲသူတွေအနေနဲ့ဝင်မပူအောင်တော့စီစဉ်သွားမယ်လို့မြမဆက်သွယ်ရေးလုပ်ငန်း MPD ရဲ့စီးပွားရေးဌာနကဒုတိယအရာရှိချုပ်ဦးသိန်းဟုတ်ကပြောပါတယ
်။ဒါကပြည်သူ့လွတ်တော်ကနေပြီးတော့အတည်ပြုရတယ်ဆိုတော့သူတို့သာအလုံးအတည်ပြုတာအနေနဲ့ပဲ။ပြည်သူ့သာအလုံးအတည်ပြုတာအနေနဲ့နိုင်ငံကမှလည်းဒီလိုပဲပြရဆိုတော့ဒါသူတို့ပြေးရမယ့်တောင်းဝန်ရှိတာဟုတ်။ဒါပြေးရတဲ့တောင်းဝန်ရှိတော့ညာလေကျွန်တော်တို့ကလည်း promotion တွေနဲ့ပြန်ပြီးတော့သူတို့ပြန် cover ပြောင်းလာလုပ်ပေးမယ်လေ။သူပြေးရတယ်ဆိုတော့ညာလေပြေးရတဲ့ဟိုမဖြစ်အောင်တော့ကျွန်တော်တို့လည်းစဉ်းစားပြီးမှာပေါ့ပြီးတာတော့ပြရမယ်နိဒါကတော့သုံးသက်သူစမိုင်းနိုင်ငံဆိုတာအကောင်ကြီးငားရခိုင်တော့ဆိုတာကောက်သေးတာပဲ
2015ဧပြီလကပြဋ္ဌာန်းခဲ့တဲ့ပြည်တော်စုအခွန်ဥပဒေအရဖုန်းငွေဖြည့်သွင်းမဲ့ပမာဏအပေါ်အခွန်ကောက်ခံတာဖြစ်ပြီးမိုဘိုင်းဖုန်းအသုံးပြုသူတွေအနေနဲ့တထောင်ချက်စာဖုန်းငွေဖြည့်ရင်အခွန်900ခိုင်တော့အနေနဲ့48ချက်ပေးဆောင်ရမှာမို့သုံးဆွဲသူတွေအနေနဲ့952ချက်ဖို့ပဲအသုံးပြုခွင့်ရမှာဖြစ်ပါတယ်မိုဘိုင်းဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Oridu မြန်မာအနေနဲ့လည်းပြည်တော်စုအခွန်ဥပဒေအရဧပြီလ1ရက်နေ့မှာဖုန်းငွေဖြည့်မဲ့ပမာဏရဲ့900ခိုင်နှုန်းအခွန်ကောက်ခံမဲ့အစီအစဉ်ကိုစတင်သွားမှာဖြစ်ပြီးအခွန်ကိုဘယ်လိုပုံစံမျိုးနဲ့ကောက်တင်တယ်လဲဆိုတာဆွေးနွေးနေစေလို့ Uridu Myanmar ရဲ့ပြန်ကြားရေးအဖွဲ့ကတာဝန်ရှိသူကပြောပါရယ
်5%ပေးစာမယ်ဆိုအတူတူပြီးရဲ့အချိန်မှာမှတော့ဆွေးနွေးနေရဲ့ဆိုရနေဆက်ပြီးတော့ဘယ်လိုပုံစံမျိုးနဲ့ကောက်တင်လဲပေါ့နော်အဲဘယ်လိုမျိုးပေးစာမလဲဒီဒီကိုကြာဆွေးနွေးနေသေးပဲရှိသေးတယ်အဲတခြားတော့အဲဆွေးနွေးနေရဟိုပါနော် confirm မဖြစ်သေးဘူ
းဖုန်းဝေဖြစ်ကတန်ဖိုးရဲ့900ခိုင်နှုန်းကုန်သွယ်ကုန်ပေးဆောင်ရမယ့်အစီအစဉ်ကိုပြီးခဲ့တဲ့2015မေလ18ရက်နေ့မှာအစိုးရကထုတ်ပြန်ခဲ့ပေမဲ့သုံးစွဲသူအများစုကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာမို့ပြည်ထောင်စုလွှတ်တော်က2015ဘဏ္ဍာနှစ်မှာဒီအစီအစဉ်ကိုဆိုင်းငံ့ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။သုံးစွဲသူလူထုတွေအနေနဲ့အခွန်ပေးရမှာကိုဝင်လေးနေတာမဟုတ်ပဲကောင်းမွန်တဲ့ဝန်ဆောင်မှုတွေလိုအပ်နေတာဖြစ်တယ်လို့လက်ရှိသင်ငန်းကျွန်းမြို့နယ်ရဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လေးဖြစ်ဘလော့ဂါတဦးလေးဖြစ်တဲ့ကိုနေဖုံးလက်ကအခုလိုပြောပါတယ
်။အခွန်ဟုတ်ကဲ့ကျွန်တော်တခါလဲပြောဦးပါတယ်ကွာဟိုလေလူထုကလေဒီအခွန်ပေးရတာကိုနှမျောတာမဟုတ်ကြအဓိကအခွန်နဲ့ထိုက်တန်တဲ့ service ပေါ့နော်ဒီလားဝန်ဆောင်မှုဒီအခွန်ကောင်းလာဆိုတော့ကျွန်တော်တို့အများကြီးဝင်တစ်ဖက်ကဝင်ဆောင်မှုဟိုဖြစ်တယ်တိုက်အခွန်ကောက်ပါဟိုတစ်ဖက်ကဝင်ဆောင်မှုကောင်းကောင်းပေးနိုင်ရင်ကျွန်တော်တို့ကအဲ့အခွန်ပေးရတာကိုလူတို့ကစိတ်တော်မှာမဟုတ်ဘူးကြည့်လားအခုတစ်ဖက်ကဝင်ဆောင်မှုကိုကြည့်တော့ကျွန်တော်တို့ကကောင်းကောင်းလည်းမရဘူးတိမတစ်ဖက်ကအခွန်ကောက်ဝကြတော့အဲ့လိုမျိုးဟိုအများကြီးအဲ့လိုပေးနေရတဲ့ဆိုတဲ့ခါမျိုးမှာနည်းနည်းအဲ့ပြဿနာရှိတာပေါ့အဲ့တော့ကျွန်တော်မြင်တာတော့အခွန်ကောက်တဲ့နယ်ဆိုတဲ့ကိစ္စကိုတော့အခွန်ကိုလူတို့ကပေးနေတယ်ဆိုတဲ့ကိစ္စကိုအတူတိတ်လောက်တာလောက်တာတစ်ပိုင်းတစ်ဖက်ကဒီဝင်ဆောင်မှုတွေပေါ့နော်ဒီကောင်းကောင်းအဲ့လိုပြန်ပြီးတော့ပေးနိုင်တဲ့အနေအထားမျိုးတွေလည်းတစ်ဖက်ကဖန်ပြီးတာလည်းတစ်ဖက်ကလုပ်ရမှာထင်တယ်။ Nomus ဆိုရင်တော့ဒီအခွန်ပေးရတဲ့ကိစ္စပေါ်မှာလူတို့ကဘယ်လိုမှအမြင်ပြေမှာမဟုတ်ဘူး။
ပြီးခဲ့တဲ့နှစ်ပြည်တော်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်အရ2015ဘဏ္ဍာနှစ်ကုန်ဆုံးချိန်2016ဧပြီလ1ရက်နေ့မှာဖုန်းငွေဖြည့်ကပ်တန်ဖိုးရဲ့900ခိုင်နှုန်းကိုအခွန်ကောက်ခံမဲ့အစီအစဉ်ကိုပြန်လည်စတင်လိုက်တာဖြစ်ပြီးလူတို့ကိုအခွန်နဲ့ပတ်သက်လို့ဝန်ထုတ်ဝန်ပိုးမဖြစ်အောင်သေချာနားလည်အောင်ရှင်းပြဖို့လိုမယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်ရှင်။
မမြင်မြင်ခိုင်ပါရှင်ခုတော့အမောင်းလုပ်ငန်းအသက်ပညာအကြောင်းတင်ပြပါမယ်မြန်မာနိုင်ငံအပါအဝင်အာရှတလွားကဘာသာရေးအခမ်းအနားလိုထူးခြားတဲ့ပွဲလမ်းတစ်ပင်တွေမှာမောင်းတွေကိုအသုံးပြုကြတာအစဉ်အလာတစ်ခုဖြစ်ပါတယ်ရာစုနှစ်တွေနဲ့ချီကြမြင့်လာတာနဲ့အမျှမောင်းတွေကိုဖန်တီးတဲ့အသက်ပညာတွေလည်းပြောင်းလဲလာနေတာပါ VOA သတင်းထောက် Steve Harmon မန္တလေးမြို့ကပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်းဦးကပြောပြပေးမှာပါ
မန္တလေးတိုင်းတွင်မှာရှိတဲ့ဇေယျမင်္ဂလာကျောင်းဝင်းတွေကမကြီးပင်ရိပ်အောက်မှာမောင်းသွန်းလုပ်တဲ့လုပ်ငန်းကိုကြည့်မယ်ဆိုရင်တော့ကြေးခစ်ကနေတန်ခစ်ကိုပြောင်းလဲလာတာတွေ့နိုင်ပါတယ်။ဘုံကြီးကျောင်းနေဖရားရီအတွက်ဝယ်ယူလူတန်းလေးရှိတဲ့အေယာမမောင်းကြီးကိုသွန်းလို့ရမှာအဓိကအသုံးပြုတဲ့ကျင်းနေဈေးတွေမြင့်တက်လာတဲ့အတွက်ထန်းနိုင်ငံကလက်မှုပညာရှင်တွေတန်းနဲ့သွန်းလို့ဖို့ကြိုးစားခဲ့ကြပေမဲ့မောင်းတန်တော့မထွက်ပါဘူး။မြန်မာနိုင်ငံမန္တလေးမြို့မှာတော့အခုနောက်ဆုံးမောင်းကြီးစားတွေကိုပါတန်နဲ့အောင်မြင်မြင်ထုလုပ်နိုင်ခဲ့တဲ့အကြောင်းကျေးဇူးပညာရှင်တူဖြစ်တဲ့ဦးတန်းစော်ကပြောပါတယ်
ဟိုကြီးနဲ့ကြရင်၃ပေပဲရှိတော့ကြတော့အကြီးလိုချင်ရတယ်အကြီးလိုချင်ရတယ်ဆိုတော့ကျွန်တော်တို့ကအကြီးဘက်ကိုဒီမက်တဲမောင်းဘက်ကိုပြောင်းပြီးထုတ်ပေးတာပေါ့အဲ့လိုမျို
းအင်္ဂါတော့တပားဖြစ်တဲ့ဥပညာဇောတာကတော့လက်ရမြောက်ထုလုပ်ထားတဲ့မောင်းနေရဖို့မွန်ပြည်နယ်တထုံမြို့ကနေအရောက်လာခဲ့တဲ့သူပ
ါတက်ညီလက်ညီနဲ့စိတ်သက်တည်တက်ကြအောင်ဒီမောင်းကိုတီးပြီးတော့အဲတိုက်ပွဲတွေကိုဆင်းနေခဲ့တယ်ဒါကဒီမောင်းတာဟာလူတစ်ယောက်ကိုစိတ်သက်ကိုတက်ကြွစေတဲ့သဘောရှိတယ်လို့ဒီမောင်းဒီအောင်မြင်မှုအထိတ်မှတ်ရဲ့တိခတ်ချင်းဆိုတာကိုလည်းဖြစ်ပေါ်စေပါတယ
်ချင်းဆယ်ပေတိရှိတဲ့အကြီးဆုံးမောင်းတလုံးကိုတော့ကြံ့ငွေ35သိန်းလောက်ထိပေးရပါတယ်မန္တလေးကကျေးသွန်းပညာရှင်ဦးစင်မင်းကတော့ဒီထက်ပိုကြီးတဲ့မောင်းတွေကိုနှစ်တလောထုလုပ်နိုင်ပေမဲ့မောင်းတန်စစ်စစ်ထွက်အောင်ကတော့ဆက်ကြိုးစားဖို့လိုသေးတယ်လို့ပြောပါတယ
်မူနဲ့ဖြစ်ဖြစ်ဟို press လောက်ပြီးတော့ရိုက်မယ်ဒီပုံတန်ကြီးတော့ထွက်လာမှာပဲဒါပေမဲ့အဲ့တံများတိုင်ကြီးပဲထွက်မှာဒါမို့ကြီးပြားတိုင်ကြီးပဲထွက်မှာဒါမို့ plastic အတိုင်ကြီးပဲထွက်မှာသူကဟိုနှုတ်အန်းတော့မဖြစ်တဲ့အတွက်လေပုံတန်ကတော့ကျသွားမှာပဲနောက်ပြီးတော့ပို့ပြီးတော့ smooth ဖြစ်မှာဟိုဆက်ပစ္စည်းတွေလိုပဲဟိုကားတွေလိုပဲပတ်တီးဖားပြီးတော့ညင်းနေအောင်ကျွန်တော်ကလုပ်လို့ရတယ်ပုံတန်တော့ပို့မတရားကြီးလာသွားမှာဒါမဲ့နှုတ်အန်းတော့မဖြစ်တဲ့အတွက်မောင်းတန်တော့ထွက်မှာမဟုတ
်ဘူးမန္တလေးကကျေးသွန်းစရာတွေကတော့ဖန်တီးမှုတစ်တွေနဲ့အလဆင်မှုတစ်တက်တွေမဟုတ်ပဲအတန်တားတဲ့မောင်းတွေထုတ်လုံသွားနိုင်မှုလဲမျှော်လင့်နေရပါတယ်ခင်ဗျာ
ကိုအောင်လင်းဦးစူးစီးတင်ပြသွားတာပါရှင် VOA American အတန်းရဲ့တောက်ကြနေညာဖက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့32တို့ကနေဖန်ယူနာဆင်နိုင်ကြပါရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ18ရက်တောက်ကြနေညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာနဲ့အမျိုးသမီးကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒီကနေ့အပတ်စဉ်ကဏ္ဍတွေထက်ကကြားရဖို့ရှိတာကတော့
အခုဆိုကျွန်တော်တို့ကသစ်ပင်တွေခုတ်တယ်။ညချောင်းတွေမြစ်တွေကလည်းကျွန်တော်တို့ဘာမှသိနေမှုမရှိဘူး။အဲတော့ပျက်လာလဲဆိုတော့ရေရှမ်းလာတယ်ပေါ့။အဲအဲ့တော့ဟိုလာရေကြီးချန်ဖြစ်တဲ့ကမ္ဘာ
ထိမ့်သိရေးအင်ဂျင်နီယာဦးသိမ်းမော်ပြောသွားတာကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံကြားရဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးသုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီတစ်ပတ်သုတဆုံလင်အမေရိကန်တခွင်မှာတော့အလုတ္တမားတမကရီရဲ့အရေးပါပုံတခါလုပ်ငန်းရှင်နဲ့ဝန်ထမ်းတွေကြားဘလို့အပေးအယူလုပ်နိုင်ကြသလဲဆိုတာတွေကိုတင်ပြပေးထားပါတယ်။ကော်လိုရာဒိုပြည်နယ်ကကုန်လောင်ယုံကြီးကြပ်ရေးမှူးတယောက်ဖြစ်ခဲ့တဲ့ကိုဝင်းနိုင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြချပါတယ်ရှင်။
ဟုတ်ကဲ့ကိုဝင်းနိုင်ငံကဒီဒန်ဗာမြို့ကကုန်ပစ္စည်းတူလောင်းတဲ့ဆက်ယုံမှာစီမံခန့်ခွဲသူဖြစ်နေအလုပ်လုပ်လာတာဆိုတော့ဒီလုပ်ငန်းဝင်မှာပေါ့နော်အလုပ်သမားတမကရရဲ့အနေအထားကိုဟိုအရင်ဆုံးပြပြပေးပါလ
ားအဓိကတော့အလုပ်သမားတမကရရဲ့အခန်းကဏ္ဍအလုပ်ရှင်နဲ့အလုပ်သမားကြားထဲမှာတို့ကဟိုပဋိပက္ခမဖြစ်ဖို့အတွက်ပေါင်းကူးပေးတဲ့အခန်းကဏ္ဍနေပြီးတော့နေတယ်သူတော့အလုပ်သမားရဲ့ကိုစားဘယ်သူမှကျွန်တော်တို့ကုမ္ပဏီမှာဆိုရင်ရာနဲ့ချီတယ်ကိုလုံးတယောက်ချင်းတိုင်းစကားမပြောနိုင်ဘူးတို့ကိုစားတို့အတန်လေးကိုအလုပ်ရှင်ကိုပေးဖို့နောက်တစ်ခုကလုပ်ငန်းခွင်ထဲမှာလေးစားမှုရှိဖို့ပြတာတဲ့ဟိုလစာပေးဖို့အတွက်နောက်ပြီးလုပ်ငန်းခွင်မှာတိုးတက်ဖွံ့ဖြိုးမှုရှိဖို့နောက်ပြီးလုပ်ငန်းခွင်ထဲမှာဟို safety လို့ခေါ်တဲ့စိတ်ချလုံခြုံရေးရှိဖို့အတွက်တို့တမကနေရာကြည့်ပြီးတော့အဲ့ဒါတွေကိုအလုပ်ရှင်နဲ့အလုပ်သမားကြားထဲမှာတို့ကပေါင်းကူးပေးတဲ့အခန်းကဏ္ဍအနေနဲ့ယူတယ်အဓိကတော့အလုပ်သမားတွေရဲ့ကိုယ်စားလှယ်လို့ပြောလို့ရတယ
်ဟုတ်ကဲ့ဒီအလုပ်သမားတမက္ခတွေရောအလုပ်သမားတွေပေါ့ဘယ်လောက်ထိအောင်ကိုယ်စားပြုပါလဲခင်ဗျာ
မြေကပြောင်စုမှာပြည်နယ်50ရှိတယ်ဒါပေမဲ့တပြည်နယ်တပြည်အလုပ်သမားတမက္ခတွေရဲ့ပုံစံဟိုနောက်ပြီးရှင်ပြည်နယ်ဆိုရကိုဝါဒတွေမတူဆိုကြပါစို့ကယ်လီဖိုးနီးယားတို့နယူးယောက်တို့ပါလို့ဆိုလို့ရှင်အလုပ်သမားတမက္ခတွေရဲ့အခန်းကဏ္ဍအင်ပတန်ကြီးမှာဒါသူတို့ပြည်နယ်ရဲ့ဖွဲ့စည်းပုံထဲမှာလည်းသူတို့တမက္ခတွေကိုအားပေးတဲ့ပုံစံမျိုးထည့်ထားတယ်ဆိုတော့ကျွန်တော်နေတဲ့ကော်လိုရာဒိုပြည်မှာဆိုရင်တို့အမေရိကန်မှာအသုံးလုပ်အောင်ဆိုလို့ရှိရင် at war ပေါ့နော်ကိုယ်စနားနဲ့ကိုယ်အလုပ်ဝင်တယ်ကိုယ်စနားနဲ့ကိုယ်လှုပ်ထွက်ခွင့်ရှိတယ်လှုပ်ရှင်ရလဲအကြောင်းပြချက်မပြပဲနဲ့ကိုယ်အလုပ်ထုတ်နိုင်တယ်လို့အလုပ်သမားကလည်းအကြောင်းပြချက်မရှိဘဲနဲ့အလုပ်ကထွက်နိုင်တယ်ဆိုတော့အဲဒီနယ်နဲ့ဒီနယ်တစ်ခုနဲ့တစ်ခုမှာမူဝါဒမတူ
ဟုတ်ကဲ့ဟိုအခုလို့ပေါ့နော်အလုပ်သမားတွေကိုကိုစားပြုပြီးတော့အလုပ်သမားတမက္ခကဒီအလုပ်သမားတွေအရေးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးတယ်ဆိုတော့ဒီအလုပ်သမားတမက္ခတွေအနေနဲ့ရောဘယ်လိုရက်ဒီလဲ
အဓိကလေပတ်နေတဲ့ငွေကြေးကတော့ခုနကပြောသူ union fee လို့ခေါ်တဲ့တမက္ခကြေးပေါ့ဆိုကြပါစို့ကျွန်တော်တို့ပြည်နယ်မှာဆိုလို့ရှိရင်အနည်းဆုံးတစ်လောက်36ဒေါ်လာလောက်အဲ union member ကြီးလုပ်သမားတယောက်ကပေးရတယ်ဆိုတော့ဟိုအခုဆိုဥမာအားပြပြောမယ်ဆိုရင် American မှာ AFL CIO ဆိုတာအကြီးဆုံးလုပ်သမားတမက္ခဆိုတော့ဒီမှာဖွဲ့ပေါင်းလုံသမားသမက္ခပေါင်း56ဖွဲ့လောက်နဲ့ဖွဲ့ထားတဲ့အဖွဲ့အစည်းဆိုတော့အဖွဲ့ဝင်ပေါင်း12တန်းခွဲလောက်ရှိတဲ့ဟာဆိုတော့136ဒေါ်လာနဲ့ဥမာအဖြစ်တွက်ကြည့်ရင်ဒီဝင်ငွေတွေက12တန်းဆိုတွက်ကြည့်ပေါ့သူ့မှာရှိတဲ့ဝင်ငွေကအဲ့ရနဲ့တို့ကလုံသမားသမက္ခကိုလည်းပတ်တာ
ဟုတ်ကဲ့ဒီအလုံသမားဒီသမက္ခခေါင်းဆောင်တွေကိုရွေးချယ်တဲ့ပုံစံကိုလည်းနည်းနည်းရှင်းပြပေးပါဦ
းဟုတ်အဓိကတော့တို့ကလုံသမားကိုယ်စားလှယ်ဖြစ်တဲ့အတွက်တို့မှလည်းရွေးကောက်ပွဲအများအန်းရှိတယ်ဒီလုံသမားသမက္ခခေါင်းဆောင်မကြိုက်ရင်တော့နေမှာရွေးကောက်ပွဲမှာဒီလိုသမကခေါင်းဆောင်ကိုဖြုတ်ချလို့ရတယ်ဒါသာလိုသမားရဲ့အခွင့်အရေးပဲနောက်တစ်ခုကသူတို့ခေါ်တာတော့ဒီ collective bargaining ပေါ့အင်္ဂလိပ်လိုခေါ်တော့ကျွန်တော်တို့ပမာမှုပြုတ်မယ်ဆိုလို့ရှိရင်ပေါ့အစုအဖွဲ့လိုက်စုပြီးတော့တောင်းဆိုတာပေါ့နော်ဒါဆိုရှင်တောင်းဆိုတာဒီလစာကတော့နင်းနေတယ်ဒီလစာနဲ့ကငါတို့မိသားစုရဲ့စာဝန်နေမဖူလုံးဘူးဆိုရင်အဲ့ဒါမျိုးလုပ်လို့ရတယ်တောင်းဆိုလို့ရတယ်နောက်စာချုပ်တွေမှာပြင်ဆင်ပြီးချုပ်ဆိုလို့ရတယ်နောက်ဆုံးမှလို့ရှိရင်မလျာရောဘူးဆိုလို့ရှိရင်တပိတ်မောက်တာတော့အလုံးမစင်မနေတာတော့ဒါကအလုံးသမားသမက္ခတွေကခေါင်းဆောင်ပြီးတော့အလုံးရှင်ကိုဖိအားပေးတာပေါ့ တမပိုင်းကညှိနှိုင်းနေဆွေးနွေးတယ်ခုနက collective bargaining လို့ခေါ်တဲ့စုပေါင်းပြီးတော့ဖျားပေးတဲ့ဟာအဲ့ဒါမှအဆင်မပြေဘူးဆိုလို့ရှိရင်တပိတ်မှောက်ပြစ်တာအလုပ်မဆင်းမနေတာစသည်ဖြင့်ဒီလိုပုံစံမျိုးကြီးတွေလုပ်နိုင်တဲ့စွမ်းအားတော့ရှိတယ်တော့မှာ
ဟုတ်ကဲ့ဒီတချို့လုပ်ငန်းခွင်တွေမှာအလုပ်သမားသမဂ္ဂတွေရှိတယ်တချို့နေရာတွေမှာတော့မရှိဘူးဆိုတော့ဘလို့အနေထားမျိုးမှာဒီလိုအလုပ်သမားသမဂ္ဂတွေဖွဲ့လာဖို့လိုအပ်ပါလဲ
အဓိကကပါပဲဆိုလို့ရှိရင်လုပ်ငန်းခွင်တွေမှာစီမံခန့်ခွဲအုပ်ချုပ်တဲ့သူတွေကလက်အောက်ငယ်သားတွေပေါ်မှာဟိုမျှတတဲ့ဆက်ဆံမှုမရှိဘူးဆိုလို့ရှိရင်ဒီဟို union ဖွဲ့ပြီးသမဂ္ဂဖွဲ့ပြီးတော့ပြန်ပြီးတုံ့ပြန်ဖို့ဆိုရအလုပ်သမားတွေဒါမျိုးလုပ်ကြတယ်ဆိုကြပါစို့သမဂ္ဂအဖွဲ့ဝင်တွေတခြားသမဂ္ဂအဖွဲ့ဝင်တွေကကွန်မတီရှင်းမှာလာဆောင်တဲ့လက်ခံစာဆောင်တွေဝေတယ်ဖုန်းနံပါတ်တွေပေးတယ်အလုပ်သမားတွေကိုစီယုံတယ်မင်းတို့ဒီမှာလုပ်နေရတဲ့လုပ်ငန်းခွင်အခြေအနေကကျွန်တော်ကွန်မတီမှာလည်းကြုံရဘူးလေလုပ်ငန်းခွင်အခြေအနေကမကောင်းဘူးဆိုရင်မင်းတို့ဒါမင်းတို့မှာတုံ့ပြန်ပိုင်ခွင့်ရှိတယ်မဲခုံးထောင်ပြီးတော့ union ယူမလား union မယူလားဆိုတာအလုပ်သမားတွေကကောင်းဆိုပိုင်ခွင့်ရှိတယ်တရားဝင်ပိုကောင်းတဲ့တစ်ချက်ကပါပဲဆိုလို့ရှိရင်အလို့ရှင်တွေဒါမှမဟုတ်ရှင်အုပ်ချုပ်သူတွေရဲ့အနိုင်ကျင့်ဗိုလ်ချုပ်မှုကိုအလုပ်သမားသမဂ္ဂတွေကကာကွယ်ပေးထားတယ်အဲ့ဒီလိုလုံးလုံးမရဘူးဒီဥပဒေဒီပုံမှန်တရားနဲ့ဆိုကြပါစို့အလုပ်သမားတရားကိုအလုပ်ထုံးဖို့ဆိုရင်အပြစ်မရှိဘဲနဲ့အကြောင်းမရှိဘဲနဲ့ပုံကွင်မုံနီးမှုတို့တော့၎င်းတစ်ခုခုကြောင့်တော့၎င်းထုံးလို့မရဘူးထုံးမယ်ဆိုလို့ရှိရင်အလုပ်သမားသမဂ္ဂတွေကအလို့ရှင်နဲ့တွေ့ပြီးတော့ဒါကအမျှတမှုမရှိဘူးဒါကအလုံးသမားဥပဒေတွေအရချိုးဖောက်မှုရှိနေတယ်ဆိုတော့အလုံးသမားအတွက်စိတ်ချလုံခြုံမှုရှိတယ်ငါတို့တခုခုအနိုင်ကျင့်ပုံကြပြီးတော့လုပ်လို့မရဘူးငါတို့ခေါင်းပုံဖြတ်လို့မရဘူးအလုံးသမားသွားခါတွေကငါတို့အရှိမကာကွယ်ထားတယ်ဒီအချက်ကအရေးကြီးဆုံးပဲအလုံးသမားတွေရဲ့လုံခြုံစိတ်ချရမှုကိုအလုံးသမားသမဂ္ဂတွေကကာကွယ်ပေးထားတယ်
ဟုတ်ကဲ့ဟိုနောက်ဆုံးမိကွန်းမှာတချို့လုပ်ငန်းရှင်တွေကလည်းပဲဒီအလုပ်သမားသမဂ္ဂတွေကြားဝင်လာမှမျိုးကိုမကြိုက်ကြဘူးပေါ့ဆိုတော့အဲ့လိုအခြေအနေအောက်မှာဒီအလုပ်သမားတွေနဲ့အလုပ်ရှင်ကြားမှာပေါ့နော်ဟိုဘယ်လိုအပေးအယူမျိုးလုပ်ကြလဲဆိုတဲ့အကြောင်းလေးကိုပေါ့ပြပြပြောအောင
်ဥပဒေအဖွဲ့စီဝေးထိုင်ပြီးငါတို့ဘယ်နေရာမှာယူပေါက်ရှိနေလဲဘယ်နေရာမှာအားနည်းချက်ရှိနေလဲဆိုတဲ့အခါကျတော့ပြန်ပြီးတော့ဒီ human resource လို့ခေါ်လူသားချင်းမြေဌာနကလည်းပါဝင်လာပြီးတော့ငါတို့ကတော့ကြားထဲမှာအဖွဲ့အစည်းတစ်ခုထားပြီးတော့ငါတို့လုပ်သမားတွေမဆက်ဆံကြဘူးငါတို့ကတိုက်ရိုက်ပဲအများအစကားဖွင့်ထားတဲ့ပေါ့မူဝါဒအတိုင်းငါတို့ကျင့်သုံးကျင်တယ်ဆိုတော့ဘာလို့လဲဆိုရင်အလုပ်သမားဌာနတိုင်းမှာရှိတဲ့အလုပ်သမားတွေကိုတဲရတယောက်စီကိုခေါ်အကောလုံးတပြက်စီလဲတဲ့လူကအစားအကောလုံးခေါ်ပြီးလို့ရှိရင်သူတို့ဟိုမှာကျွန်တော်ဌာနချုပ်မှာရှိတဲ့နေရာနေပြီးတော့ပညာရှင်တချို့ကိုခေါ်လာတယ်ခေါ်လာပြီးတော့စကားပိတ်ပြီးတော့ဆွေးနွေးတယ်ဆွေးနွေးရတော့ဘာတွေဖြစ်နေလဲငါတို့ပြောနေတော့ဘာအနေရလဲမရှိဘူးငါတို့ပုံဝင်နေပြောလို့ပြောလိုက်တော့အဲ့မှာလောသမားတယောက်ချင်းစီတယောက်ချင်းစီမကျင်တဲ့ချက်တွေကိုတယောက်ချင်းစီဆိုခုနရွေးထားတဲ့ကိုယ်စားလှယ်တွေရပါတော့တယောက်ချင်းစီတယောက်ချင်းစီမကျင်တဲ့ချက်ဘယ်နေရာမှာချုံယွင်းနေတယ်ဘယ်အလုပ်ကတော့ဆက်ကတော့ကြောက်မြန်နေတယ်တရားဝင်နဲ့ short တင်တယ်ပြီးလို့ရှိရင်ဟိုအစားပြီးဖြစ်ပေါ့နော်တို့ရဲ့ lower set တွေခါကြတဲ့ကျွန်တော်တို့အလုပ်အားလိုက်ရတောင်းလို့ရှိရင် supervisor တွေ manager တွေကတို့လွယ်ကူနဲ့ခွင့်ပြုချက်မပေးဘူးဆက်မဲ့တို့ရဲ့ခံစားချက်တွေတို့ရဲ့မကျင်တဲ့ချက်တွေဖော်ထုတ်ပြီးတော့အဲ့အဖွဲ့ရနေပြီးတော့စာရမ်းတစ်စောင်ပြည့်စုပြီးလို့ရှိရင်ဘသူပြောရဲဆိုတာမပါဘူးဒါပေမဲ့လူသမားတွေကမကျင်တဲ့ချက်ကဘာတွေရှိလဲဆိုတာကိုသူတေချာလေ့လာပြီးတဲ့ရှင်ဒါလွတ်လပ်တဲ့အထွတ်တော့လုပ်ပြီးလို့ရှိရင်သူအဲ့မှာရှိတဲ့ဌာနဆိုင်ရာအကြီးအကဲတွေအကုန်ခေါ်ပြီးတော့ဒီစီရင်ခံစာကိုတင်ပြပြီးတော့ဘာတွေပြုပြင်ပြောင်းလဲသင့်လဲဆိုတဲ့ဟာကိုသူကထောက်ခံချက်ပေးတယ်ဒါတွေတော့လူသမားတွေပြောတာမှန်တယ်နော်ဒါတွေတော့ပြုပြင်သင့်တယ်ဆိုတော့အဲ့လိုမျိုးပြုပြင်လာတဲ့အခါကျလူသမားတွေကဟိုနေပြီးပုံနေမြဲကြားနေပဲပြောင်းဖြစ်သွားတာပေါ့
သောဆောင်လေအမေရိကန်တခွင်ကိုကိုအောင်ကတင်ပြတော်ရပါရှင် VOA မြန်မာပိုင်းကနေတောက်ကြတဲ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သိပ္ပံနဲ့နေပညာအစီအစဉ်ကိုနားဆင်ကြရအောင်ပါဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာထိမ့်သိမ့်မှုနဲ့ပတ်သက်လို့နားလည်မှုရှိဖို့နဲ့လက်တွေ့အသုံးပြုဖို့လိုအပ်တဲ့အကြောင်းဩစတြေးလျနိုင်ငံက Monash Tech တို့မှာထိမ့်သိမ့်ရေးဘွဲ့လွန်ပညာစီပူပြီးတော့မြန်မာနိုင်ငံက Total ရေနံကုမ္ပဏီမှာထိမ့်သိမ့်ရေးတာဝန်ယူခဲ့သူ Engineer ဦးသိမ်းမော်ကိုဒေါက်ခင်မျိုးတက်ကဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ရဲ့သိပ္ပံနဲ့နေပညာအစီအစဉ်မှာတင်ပြထားပါရရှင်
ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိက္ခာအရေးပါတယ်ထိမ့်သိမ်းရေးနဲ့ပတ်သက်ပြီးပညာရပ်တစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိမ်းရေး engineer ဦးသိမ်းမော်ကပြောပြပေးပါမှာလက်ရှိမှာငွေအားချို့တင်နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိမ့်သိမ်းရေးဟာမရှိမဖြစ်လိုအပ်နေတာပါဆက်ပစ္စည်းတွေကအစတဘာဝဝင်းကျင်အတွက်ပ ကန်းနာမှာရေတိုက်စားတာမြေပြိုရာတွေကစပြီးထိမ့်သိမ်းရေးကိုလှုပ်ဖို့အတွက်လိုအပ်နေတာပ
ါထိမ့်သိမ်းရေးဆိုတာမပြတ်ခင်မပြတ်အောင်ဖိနေတာပေါ့ concept ကပမာပြအရန်ကိုနောက်ကျနေအရင်ကတော့ဘောပေါ်တော့ပြတ်မှပြန်ပြတ်သားမရှိဘူးကားကလည်းပြတ်မှရပ်လိုက်တဲ့ပြင်းနေဒါပေမဲ့တကယ်ဟိုလေးမြန်လို့ကတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြတ်လို့မရဘူးလေအဲ့တော့ concept တွေကအရန်ပြောင်းသွားပြီးမပြတ်ခင်မပြတ်အောင်ကိုပဲထိမ့်သိမ်းကြရတာဘာမင်းလည်းသမဖြစ်မလို့လုပ်ကြရပါတော့ဗမာပြည်ဟောမင်းလည်းဆိုတာပြက်မှာပဲပြင်တော့တဲ့ဟာမျိုးဖြစ်နေအဲ့တော့စကလုံးတုံးတာလည်းပြင်ထိန်ပေါ့သူ့ပြင်ထိန်နေရင်ပေါ့မအားတော့တကယ်တမ်းကျတော့ထိန်ပေးရဲ့ဖြစ်ရတော့နော်သူ့ပြင်ရေးဆိုတာလည်းထိန်ပေးအောင်ပါတကယ်စနစ်တကျ plan လုပ်နေတာပဲသူ့ပြင်တာကိုဖြစ်စလုံးအကိုပြင်ထိန်ရနေထိန်ပြင်ကိုပြင်ရမှာဖြစ်
ထိန်သိမ်းရေး engineer ပညာရှင်တယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထိန်သိမ်းရေး engineer ပညာရဲ့နေရာအမှန်မရှိသေးဘူးနော်လူတရားလက်ပညာကိုပမာကကနားလည်မှုမရှိသေးဘူးပေါ့နော်အဓိကပြင်သုံးတဲ့စကားလုံးကပြုပြင်ထိန်သိမ်းရေးဆိုပြီးသုံးနေတာပေါ့နော်အမှန်ကတော့ပြုပြင်ဆိုတာစကားလုံးကိုဖြုတ်ပြီးထိန်သိမ်းရေးဖြစ်အောင်လုပ်ပေါ့နော်ဆိုလိုတာကြီးတွေရောဘာပဝင်ကြီးရေရေနေတော့တော့မြေချောင်းတွေရောက်စားပြီးတော့ပုံမှန်ထိမ့်သိစနစ်ကြထိမ့်သိလို့တော့လို့ချင်းအပြက်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးအကျိုးရှိနေပါတော့
ဗမာပြည်မှာထိမ့်သိ engineer ပညာနဲ့ပတ်သက်ပြီးတော့လိုလိုလားလားမရှိကြတာလားမသိကြတာလားဆရာ
နံပါတ်၁ကဘယ်သူမှပေါ့နော်ဟိုမှာထိမ့်သိဆိုတာငွေကုန်ကြီးကြကြီးတဲ့လုပ်ငန်းတစ်ခုဆိုတော့မလို့ရရင်ဘယ်သူမှမလုပ်ချင်ဘူးပေါ့နော်တင်းတင်းကြောင်ပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမတင်းသေးမဲ့လည်းနှစ်ပေါင်းများစွာသုံးလို့ရတယ်။တင်းတင်းရတဲ့အကျိုးကျေးဇူးလည်းရှိရဒါမျိုးလူတွေကမှောင်ကန်နားမလဲဘူး။အဲ့ဒီအကျိုးကျေးဇူးရဖို့လည်းမကြိုးစားဘူးပေါ့နော်။အဲ့တော့ပြက်တော့ကြမှာပဲအာပြက်ပြက်ပြီးတင်းရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်။သို့တော့အထူးဖြင့်ဥမာ infrastructure အခြေခံအဆောက်အဦတွေစက်ကရီယာတွေအရင်ရှုပ်ထွေးပြီးတော့ဒေးတွေကြီးလာတယ်သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးကျိုးတွေအရင်မြင်လာတဲ့ခါကျတော့သင်တွေကိုမဖြစ်မနေဘူးလောက်ကြတာပေါ့နော်အဲအဲ့ဒါကြောင့်ဒါကိုပညာရတစ်ခုနေနေလဲပြပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းမှုနေတဲ့ပညာရပြန်မစင်းစရာလေးလာတာသူ့တောင်မှသူ့အတွက်ဟိုစာ standard တောင်မှ2014ကျမ်းမှာစထွက်တာပေါ့နော
်ဆက်ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာတွေပြောပြပေးပါဆရာ
ထိန်းသိမ်းနဲ့ပတ်သက်ပြီးတော့ဒီထိန်းသိမ်းရေး engineer ပညာရဲ့အဓိကရည်ရချက်က asset လို့ခေါ်တဲ့ရုပ်ဝတ္ထုပစ္စည်းတွေပေါ့နော်အဲဒီပစ္စည်းတွေကိုစဉ်းစားကြထိန်းသိမ်းတဲ့ပညာပေါ့နော်ဒီရုပ်ဝတ္ထုပစ္စည်းတွေမှာလူလုံးတဲ့ secretary စိတ်ရောလို့ရုံပြင်ရန်ရပြီပါလို့တဘာဝအရာပေးထားတယ်ခုနမြစ်ချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့လူလုံးတဲ့ပစ္စည်းတွေမှာတော့ခုနခေါ်တဲ့ပြက်လို့ရှိရင်ရရှိမဲ့ဆိုကြိုးတွေကအများများလာတယ်ဥမာလေးမြန်ဆိုတော့လမ်းမှာပြန်တို့လုံးဝရပ်သွားလို့မရှိဘူးခေါက်ကဆက်ယုံကြီးတွေတချို့ဆက်ယုံကြီးတွေမှာတစ်နာရီလောက်ရပ်သွားတယ်ဟိုတော့တန်းနဲ့ချီချုံကြမ်းလို့ဖြစ်တယ်အဲ့ဒါကြတော့လူတွေကစဉ်းစားကြသိသိလာကြတာပေါ့နော်အဲတပားပါဝင်ကျင်မှာကြတော့ဘာပါမယ်ဆိုတာသိသိလို့ရှိရင်ဥပမာခုဆိုကျွန်တော်ကတစ်ပင်တွေခုတ်တယ်ညချောင်းတွေမြစ်တွေကလည်းကျွန်တော်ဘာမှသိသိမှုမရှိဘူးအဲတော့ပါပြက်လာလဲဆိုတော့ညရှမ်းလာတယ်ပေါ့နော်အဲ့တော့ကွာရည်ရည်ချင်ဖြစ်တဲ့ကမ္ဘာဖြစ်လာတဲ့ဒုက္ခတွေကများလာတယ်အဲတော့ဒုက္ခဖြစ်လာမှာပေါ့နော်ဥပမာဟိုတလောကအချင်းချင်းမှာမြည်နေကြတယ်ဒီလိုသာဒေသခါလို့ရှိလူအသက်ဆုံးရှုံးတာတွေလမ်းနေဆိုရင်လည်းပြက်လို့ကြမှာဒီဒေါ်လာတန်ဖိုးများတာကုန်ကြခံပြီးမှလမ်းနေလို့ပြန်ရတယ်ပေါ့နော်အဲ့ဒါကြီးမဖြစ်ခင်အဲ့ကုန်ကြတဲ့ကုန်ကြစရဲ့အစိပိုင်းလေးတစ်ခုကိုပုံမှန်သုံးနေလို့ရှိရင်တလောကြီးစိုးစိုးဝါးမဖြစ်နိုင်ဘူးပေါ့နော်ဖြစ်လာမဲ့ကျုံလာမဲ့ဘေးဒုက္ခတွေရဲ့အဆူစုကိုကျူတင်ပြီးကာဝယ်နိုင်ရောပေါ့နော်အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမယ်နီးလမ်းတွေလည်းရှိတယ်ဒါပေမဲ့ဒါတွေကိုတကယ်တော့မပြည့်ကြသေးဘူးလူတွေကအဲ့ဒီတွေကျွန်တော်တို့ကြိုးစားပြီးတော့နားလည်အောင်ကြိုးပြပြီးတော့လှုပ်ဆောင်ရဖို့လိုတာပေါ့နော်ဒီတော့ဥပမာဆိုတော့လောကကျွန်တော်ချင်းမှာမြေတွေကျူတယ်ကျွန်တော်ဟိုတွားပြီးပြောရပေါ့နော်ဘာလို့ဆိုချင်းမှာမြေကျူပြီးမှဖြစ်တဲ့တစားစားပြည်မှာသူ့ကိုဟိုဟာ recovery လုပ်တာလို့ဟိုပေါ့နော်ပတ်စံနေအရန်300အမဖြစ်ခင်ကပြင်ထားရင်တော့ကုန်ချမှုမရှိဘူးပေါ့နော်ဒုက္ခလည်းမပြောင်းနောက်တစ်ခါလူတွေကလည်းပေါ့ဒီမှာပေါ့တစားဖြစ်လို့ရှိရင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်အဲဒိုနာတွေကိုဟိုမဖြစ်ခင်ပတ်စံပေးပါဆိုရင်ဒိုနာမှမဖြစ်အဲ maintenance မှာဒီဖေးရောလုံးကြတော့ဘယ်လိုပြောမလဲ financial risk อ่ะยัง impact เกิดอลูยาอะเราปะสาต้องเนี่ย disaster จ้ะรอ maintenance สู่ราไม่ผิดแค่เนี่ยบรูมไม่รู้จริงคืออะไรရှင်းပြแล้วนะท่องลูกเลยก่อนเลยขึ้นนะบ่เนาะอะกูรอ NLD อ่ะอำนาจอยู่บาญาเนี่ยรอจนอสะပြောรู้อย่างบ่เนาะตรุรอเช็ดแลไปเลยอ่ะรู้สิเลยบ่เ
สีย NLD อ่ะนี่เสียเอาบาได้จัญญาต้องน่ะเลยเสีย
အဲ့တော့ဘာလို့အဲ့လားမျိုးလိပညာရဟိုဒါတူလို့မရလေဒီသူကဟိုဒါမှတန်တဲ့ဒီအမှတ်တွေတော့များအရင်သိကျင်တာသူတို့နားလည်တဲ့လူတွေကိုဘာပဲဖြစ်ဖြစ်ပေါ့နော်သူတို့ input ရအောင်လိုက်ရှာနေကြဥပမာဆိုရင်ကျွန်တော်ချင်းပြီကိုသွားတော့မြေကြီးကျူရယ်အရာဝင်မြေကမ်းဘေးမှာဟိုပါပေါ့နော်သူတိုက်စားခါလေရိုရှင်းဖြစ်တယ်နန်းဘေးတွေဝိုင်းမှာမြေကြီးကျူရယ်အဲ့ဒါကိုသူတို့ကြောင်းတန်းကြီးတောက်ပြီးတော့ကြတော့ဟိုပညာလာပေါ့နော်ကြောက်စီနိုင်ငံကြီးပေါ့နော်ဒီလိုရခါလာကြီးလည်းပြူကြတာပေါ့နော်အဲ့တော့နိုင်ငံတကာမှာအခုအဲ့လိုမျိုးသိမလို့တော့ဘူးမြက်တစ်မျိုးရှိတယ်မြက်တစ်မျိုးကိုဆိုင်ပြီးတော့မြေကြီးကိုခိန်းတာပေါ့နော်ပက်တီဗာလို့ခေါ်တဲ့မြက်ပေါ့အိန္ဒိယလားအဲတကဘာလို့အဲ့မြက်ကိုဆိုင်သူကအဲ့မြက်ကိုသူအတန်းလိုက်ဆက်ထိုင်သူကအုံနံကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ structure ကြီးလုံးမဲ့စားမြက်ကိုဆိုင်ပြီးတော့တာဝန်ရှင်ခိန်းသိမ်းရေးလုပ်တဲ့နေရာအရန်ကိုကျေပြန်တယ်ပေါ့နော်
ဩစတြေးလျနိုင်ငံမိုနက်စ်တက်ကတူကထိန်းသိမ်းအင်ဂျင်နီယာဘွဲ့လွန်ပညာရှိပြီးမြန်မာနိုင်ငံတိုတိုရေနံကုမ္ပဏီမှာထိန်းသိမ်းတာဝန်ယူခဲ့သူအင်ဂျင်နီယာဦးသိန်းပါပါနောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်
တို့ခင်မျိုးတက်ရဲ့တိတ်ပန်တဲ့နေပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြားနေညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်အခုတော့အမျိုးသမီးကဏ္ဍပါ CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့နှစ်60ညီလာခံကိုကုလသမဂ္ဂဌာနမှ March 14ရက်ကနေ24ရက်နေ့ထိကျင်းပပါတယ်ဒီညီလာခံမှာကြားမတန်းတို့အခွင့်အရေးရရှိမှုအတွက်ရှေ့ရှုဆောင်ရွက်နေတဲ့နိုင်ငံတကာကခေါင်းဆောင်တွေအဖွဲ့အစည်းကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြရမှာမြန်မာနိုင်ငံကတန်းတို့အခွင့်အရေးရရှိဖို့ကြိုးပမ်းဆောင်ရွက်နေကြသူတွေလည်းပါဝင်ပါတယ်သူတို့တွေရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ဒီတိုင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လလတန်းကတင်ပြထားပါတယ်ရှင် You can bend but never break me
cause it only serves to make meWe are now shattering glass ceilings, and this commitment will continue. The deeply rooted prejudice that women are not capable of dealing with security matters that is completely wrong.
ခုချိန်မှာဖမင်းလက်ချက်ကိုထိုးဖောက်နေကြပါပြီ။ဒီတန်တိတ်ထန်ခိုင်မာမှုကိုဆက်လက်ဆွဲကင်သွားမှာပါ။မျိုးသမီးတွေဟာလုံခြုံရေးကိစ္စရပ်တွေကိုကင်တွဲဖြေရှင်းရမှာအရေးချင်းမရှိကြဘူးဆိုတဲ့အယူဆဟာလုံးဝမှားပါလေ။ဒါကြောင့်လေကုလသမဂ္ဂမှအမျိုးသမီးတွေကိုခန့်အပ်နိုင်ဖို့အတတ်နိုင်ဆုံးဆောင်ရွက်ခဲ့ပါပြီ။ဒီချိန်ထဲမှာပဲအစိုးရတွေစီးပွားရေးလုပ်ငန်းရှင်တွေတခြားပုဂ္ဂိုလ်တွေအလုံးကိုတိုက်တွန်းလိုတာကတော့ကြားမှဒန်းတူအခွင့်အရေးပေးကြပါ။ဆလိုတာကတော့နေရာတိုင်းမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လေးစားမှုအပြည့်အဝပြသကြပါလို့သူ့အနေနဲ့တိုက်တွန်းတဲ့အကြောင်းတွေးမှုချုပ်မစ္စတာဘန်ဂီမွန်းကကုလသမဂ္ဂဌာနချုပ်မှလက်ရှိကျင်းပနေတဲ့ CSW ကို Commission on the Status of Women နှစ်60ပြည့်ထိမ့်မှခန္ဓာမှာအခုလိုပြောကြားသွားတာပါမစ္စတာဘန်ဂီမွန်းညွှန်းပြောကြားခဲ့တဲ့ CSW နှစ်60ပြည့်ညီလာခံကိုမြန်မာနိုင်ငံကကြားမှဒန်းတူအခွင့်အရေးရဖို့ကြိုးပမ်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုကိုစားပြုတဲ့အမျိုးသားအမျိုးသမီးတွေလည်းတက်ရောက်နေတာကိုတွေ့ရပါတယ်ဒါကြောင့်လေကျမဒန်းတူရရှိရေးအတွက်သူတို့တွေရဲ့ကြိုးပမ်းမှုတွေကဘာတွေလဲမြန်မာနိုင်ငံမှာနောက်တက်မဲ့အစိုးရအသစ်ပေါ်သူတို့မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲဆိုတာကိုမေးချခဲ့ပါတယ်ပထမကတော့ပြိုးပင်လို့ခေါ်တဲ့အဖွဲ့ရဲ့ပဲ့ကိုင်းတူဖြစ်တဲ့စုစုငယ်ဖြစ်ပါတယ
်ကျွန်တော်ပြိုးပင်ဆိုအပင်လေးပေါ့နော်ရမ်းရှုပေါ့အပင်လေးကိုစပြိုးပြီးတော့စုစုပြိုးထောင်မယ်ဆိုတဲ့သဘောမျိုးပါရှင်ပြောရမယ်ဆိုရင်ပြိုးပင်ပရိုဂရမ်ကနေပေဆုံးမှာလုပ်ပါတယ်ဒါပေမဲ့ကျမကြီးကတန်းတူညီများမှုကလည်းတစ်ခုပါဝင်ပေါ့နော်ကျမတို့ပရိုဂရမ်ကပါဝင်ပတ်သက်မှုလုပ်တဲ့ဥပဒေတွေမူဝါဒတွေတိုင်းမှာကျားမကြီးကတန်းတူညီမမှုထည့်သွင်းစဉ်းစားရတယ်ပေါ့နော်လူသမီးတွေမှာကျမတို့ကပြည်မှုဆိုင်ရာဥပဒေပုံမှန်ရှိတယ်အဲ့ဒါမှာကျမတို့ကဒီမူလိမ့်မှုတွေပါဒီမှာခွင့်မင်းတဲ့လောမှာကျမတို့က ပြုလုပ်တဲ့အခါမှာဟိုမတိဆုံမှုလိုအပ်တာရှိတယ်။မတရားခံရတဲ့အမျိုးသမီးတွေကခွင့်မမဲ့လောထက်ပို့ပြီးတော့ပြေဆုံတဲ့ဥပဒေတွေဖြစ်အောင်တို့ကတော့အမျိုးမျိုးစဉ်းစားပြီးတော့အောက်ဘက်ကအမျိုးသမီးအဖွဲ့တွေရက်ဖွဲ့ဖက်စီတဲ့တိုင်းမျိုးတို့ထည့်ထားတာရှိပါတယ်။ကျမတို့ကတော့အကြံပေးချင်တာကတော့ဥပဒေပြုတိုင်းမှာကြားမရရဒန်းတူညီနာမှုရှိတာကိုထည့်သွင်းစဉ်းစားကြည့်တယ်နဲ့အစိုးရကအကြံပေးချင်တာဆိုရင်တော့ခုနကခေါင်းဆောင်ပိုင်းမှာအမျိုးသမီးပါဝင်မှုများလာဖို့အတွက် mechanism ဒီ policy တွေထားပေးစီတပါတယ်ပြီးရင်ကျမတို့အမျိုးသမီးတွေအရန်အရေးကြီးဆုံးဖြစ်တဲ့မျိုးမျိုးများပေါ့အကြံဖက်မှုမှာတာစီကခွေဥပဒေကျမတို့ဒီရက်ဖွဲ့လူမှုအဖွဲ့အစည်းကလိုချင်တဲ့ပုံစံအတိုင်းပဲပြည့်ပြည့်စုံစုံဖြစ်အောင်လေကျူသာပြည့်စုံပါတယ်ရှင်။
ညီလာခံကိုတက်ရောက်နေတဲ့နောက်တူကတော့တင်ကဟဂျင်ဒါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆရာဘီလီကမြတ်ပဲဖြစ်ပါတယ်
။ကျန်းဖက်မှုကိုကြည့်တဲ့အခါမှာပြည့်လို့ရှိတယ်ခံရတယ်ရှိတယ်။အထူးသဖြင့်တော့ကျွန်တော်တို့အင်္ဂလိပ်လိုကတော့ positive masculinity လို့ခေါ်ပါတယ်။မြန်မာမှုအနေနဲ့တော့မောမြတ်သောခွန်အားပေါ့။နော်ကျွန်တော်တို့အဲ့ဒီအားပြန်ပေါ်လာဖို့လှုပ်ဆောင်ဖို့လိုတယ်။အထူးသဖြင့်အမျိုးသားတွေကဒါလင်းဒီအားတွေကိုတစ်ခါတလေလှုပ်ရင်းခံရင်းနဲ့လေယုံကြီးကအကောင့်တစ်ခုမရောက်ပဲနဲ့အဆိုးပေါ့နော်ကျွန်တော်တို့ဒီအကြံပြုမှုတွေအာနာအားဖြင့်လှုပ်ဆောင်မှုတွေဖြစ်လာတဲ့အခါမှာကျွန်တော်ဒီယာရီကိုမရောက်တော့အောင်အပြန်ပြီးတော့ထိန်းချုပ်ပေးတဲ့အမျိုးသားများအနေနဲ့ပါဝင်ပူးပေါင်းပြီးတော့ gender equality ကိုရဲ့ gender တန်လို့ညီမျှမှုကိုပြန်လည်ရောက်ရှိဖို့အတွက်လှုပ်ဆောင်ပေးခြင်းပဲဖြစ်ပါတယ်။မျိုးသားတွေကနေရာတော်တော်များများမှယူထားတယ်။မိသားစုဆိုလို့ရှိရင်လည်းအဲ့တစ်ထောက်ဆိုးပေါ့အဲ့တော့ဦးစီးပါဝင်ချက်မှဆိုလို့ရှိရင်လည်းသူက automatic အမျိုးသားကိုပဲတာဝန်ပေးတယ်ပေါ့။အဲ့လိုအဖွဲ့ကြီးမှလည်းမျိုးသားကိုပဲလုံးနိုင်တယ်လို့ထင်ခဲ့ရပေါ့နော်။အဲ့တော့ဒီမျိုးသားများအပေါ်မှာဒီ gender သဘောတရားဒန်းလူညီနောင်မှုရဖို့အတွက်မွန်ရတော့ခွန်အားအတုံးပြုတ်ပြီးတော့ကျွန်တော်တို့မျိုးသမီးတွေရဲ့ခံရတဲ့ဒီအကြံပေးခံရမှုတွေအခွင့်အရေးဆုံးရှုံးမှုတွေအပြည့်ချင်းချင်းခံရမှုတွေကိုပို့ပြီးတော့အခွင့်အရေးနဲ့နေနိုင်ဖို့အတွက်အကုန်သိက္ခာရှိဖို့အတွက်လှုပ်ဆောင်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ်
။ဒေါက်တာကေတီမြင့်သိန်းကတော့ Gender Equality Network ဆိုတဲ့ကျောင်းမှဒန်းလူအခွင့်အရေးကွန်ရက်ကဒီနိုင်ငံမှုဖြစ်ပါလေ
Gender Equality Network အနေနဲ့ကတော့မျိုးသမီးအခွင့်အရေးရဲ့ကြားမရေးရဒန်းတူညီညာရေးအတွက်အကြီးကအဆောင်ရက်နေတဲ့အဖွဲ့အစည်းပေါ့နော်လောလောလတ်လတ်မှာ2014ပေါ့နော်အဲ့မှာ launch လုပ်ခဲ့တဲ့ဒီ behind the silence စိတ်စိတ်ချင်းနောက်ွယ်ဆိုတဲ့ research ရှိရပေါ့နော်အဓိကအားဖြင့်အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ခင်မုန်းနေနောက်ပြီးအခါကျရင်ပွဲပွားနေတဲ့ခင်မုန်းနေရှိမယ်ဒါမှမဟုတ်ချက်သူယူဆတွေရနေပြီးတော့အတန်တက်ခံရတဲ့အမျိုးသမီးတွေကိုအဓိကထားပြီးတော့မေးမြန်းထားတယ်အိမ်တွင်းအကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေရှိရလို့ပြောလိုက်တာနဲ့ဟိုရုပ်တရက်ဆိုလို့ရှိရင်ပေါ့အဲအိမ်တွင်းအကြမ်းဖက်မှုရှိရဆိုတာအရက်တောက်တဲ့ယောက်ျားအနေပြီးတော့မိန်းမကိုနှိပ်စက်တာဝင်ဆင်းရဲတဲ့မိသားစုတွေမှာပဲဖြစ်တာဆိုတဲ့ဟာမျိုးတွေပြောကြတယ်ပေါ့နော်ဒါပေမဲ့သူ့ဒေသနာသိရှိချက်မှာစင်ကြတဲ့အတိုင်းဝိုင်းမှာလည်းဒီလိုမျိုးအိမ်တွင်းအကြမ်းဖက်မှုတွေတုံ့တွေ့နေရတယ်ဆိုတာလည်းသက်သေပြနိုင်တယ်ငွေကြေးမပြည့်စုံတဲ့လူတွေမဟုတ်ဘူးပေါ့နော်ငွေကြေးပြည့်စုံတဲ့မိသားစုတွေမှာလည်းဒီအိမ်တွင်းအကြမ်းဖက်မှုတွေဖြစ်နေတယ်ဆိုတာကိုတွေ့ရှိရတယ်ပေါ့နော်နောက်တစ်ခုအနေနဲ့ကတော့အိမ်တွင်းအကြမ်းဖက်မှုခံရတဲ့မိသားစုထဲမှာရှိနေတဲ့ကလေးတွေပေါ့နော်တားရှိမယ်တမီးရှိမယ်ပေါ့နော်ဒီကလေးတွေအားဖြင့်လည်းအိမ်တွင်းအကြမ်းဖက်မှုကိုတုံ့တွေ့ပြီးရခါကျရင်သူတို့ဒီလည်းတစ်ခါလေကြလို့ရှိရင်သူရဲ့သားဒီအမေကိုမလေးစားတာမျိုးပေါ့မိသားစုထဲမှာယုံကြည်မှုကင်းမဲ့တာမျိုးလေးစားမှုကင်းမဲ့သွားတာမျိုးတွေလည်းဒီဟာဒီလည်းအိမ်တွင်းအကြမ်းဖက်မှုရဲ့ဆက်ရောက်မှုတစ်ခုပဲလို့ပြောချင်တယ်ပေါ့နော်အမျိုးသမီးများပေါ့အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေကိုအခုအစိုးရတက်ပြီးဒီဥပဒေကိုပြည်ပြည့်စုံနဲ့ဥပဒေမျိုးဖြစ်ဖို့အတည်ပြုပေးဖို့တော့ပြောချင်တယ
်မမီစပေဖြူကတော့ Gender Equality Network ရဲ့ဥက္ကဋ္ဌဖြစ်ပါလေသူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မြို့မြာကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
်အစိုးရအစ်စ်ကိုကျမတို့အနေနဲ့ပြောချင်တဲ့အဓိကသတင်းစကားလေးတွေရှိပါတယ်ဒါတခြားသောမြန်မာပြည်မှာရှိတဲ့ပြည်သူတွေလိုလားတောင်းတကြသလိုပဲကျမတို့အမျိုးသမီးတွေကလည်းစစ်မှန်တဲ့အပြောင်းလဲတွေကိုစောင့်ကြည့်ပေးမဲ့အစိုးရအစ်စ်ကိုကျမတို့ကလည်းမျှော်လင့်ချက်များစွာကျမတို့ထားထားပါတယ်ပေါ့နော်ကျမတို့ထားတဲ့မျောလင်းချက်တွေမှာဒီအစိုးရတက်ဟာမျိုးသားမျိုးသမီးတန်းတူညီမျှရှိပြီးတော့အမျိုးသမီးဖြစ်ခြင်းကြောင့်ခွဲခြားဆက်ဆံတဲ့ဒလိထုံးစံတွေဥပဒေတွေအမူအရာတွေကိုဖယ်ရှားပေးနိုင်ပြီးအမျိုးသားရောအမျိုးသမီးရောအကွဲပြားမှုအပေါ်မှာအခြေမခံတဲ့ခွဲခြားဆက်ဆံမှုတွေကိုဖယ်ရှားပေးနိုင်မဲ့ဥပဒေတွေအမူအရာတွေကိုပြဋ္ဌာန်းပေးဖို့အတွက်ကျမတို့မျောလင့်ပါတယ်တိတိကျကျပြောရမယ်ဆိုရင်တော့အမျိုးသမီးများကိုအကျန်းဖက်မှုမှတားဆီးကာကွယ်ပေးနိုင်တဲ့ဥပဒေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီ
စီတော့ပြဋ္ဌာန်းချက်တွေနဲ့အညီအမျိုးသမီးတွေရဲ့ရပ်ပတ်လူမှုအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုနဲ့ရေးဆွဲပြဋ္ဌာန်းပေးတာကျမတို့လိုချင်ပါတယ်ဒုတိယတစ်ချက်ကတော့ဟိုကဏ္ဍတိုင်းကဏ္ဍတိုင်းမှာအဒီခုလက်ရှိငင်းကြေးဖြစ်စဉ်မှာပြီးတော့ဥပဒေပြုရေးတရားစီရင်ရေးနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာလည်းအမျိုးသမီးတွေကိုအမဲဆုံးသုံးသရာခိုင်နှုန်းပါဝင်ခွင့်ပေးတဲ့ဥပဒေမျိုးတွေကျမတို့ချမှတ်ရေးဆွဲပြီးတော့ကျမတို့ရဲ့လူအဖွဲ့အစည်းတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုမြှင့်တင်ပေးတဲ့အစိုးရတရားကျမတို့ဖြစ်စေချင်ပါတယ်နောက်တစ်ခုကတော့ဟိုကျမတို့မှာအမျိုးသမီးများပဲဆုံးဖွံ့ဖြိုးတိုးတက်ဖို့အတွက်မျိုးသားအဆင့်မဟာဗျူဟာစီမံကိန်းကို2013ခုနှစ်ကတည်းကရေးဆွဲထားတာရှိပါတယ်။ဒါပေမဲ့လည်းဒီကနေ့အထိအဲ့ဒီမဟာဗျူဟာစီမံကိန်းဟာစာအုပ်ထဲမှာပဲအိပ်ပျော်နေပြီးတော့လက်တွေ့အကောင့်ထဲပေါ်နိုင်တဲ့အဆင့်ကိုမရောက်လာပါဘူး။ဒါကြောင့်အစိုးရအသစ်အနေနဲ့ဒီအခုအသစ်ပြန်လည်ဖွင့်စည်းလိုက်တဲ့ဝန်ကြီးဌာနတွေကိုအမျိုးသမီးတွေပတ်စုံဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီနိုင်ငံတော်ဆင့်မဟာဗျူဟာစီမံကိန်းကိုစနစ်တကျအကောင့်ထဲပေါ်နိုင်ဖို့အတွက်နိုင်ငံတော်ဘတ်ဂျက်မှစရွေးပေါ့နော်။ဝန်ကြီးဌာနအတိုင်းမှာလည်းတာမရေးရာဂျန်တာကိုနားလည်တက်ကြွပြီးတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ focus person တွေကျမတို့ကတိတိကျကျသတ်မှတ်ခန့်ထားပေးစီချင်ပါတယ်အဲ့အရာတွေကတော့ကျမတို့ဒီအစိုးရတစ်ခုကျမတို့အနေနဲ့မျှော်လင့်လိုလားတောင်းတတဲ့တောင်းဆိုချက်တွေပါပဲရှင် You can bend but never break me cause it only serves to make me more determined to achieve my
တော်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါတယ်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုခုချကျသိန်းကပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထင်းဒုံးကျည်တစ်စင်းကိုဒီကနေ့ထပ်ပြီးပြင်လိုက်တာဟာကိုရီးယားကျွန်းဆွယ်ငင်းကြိုင်းနဲ့လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချလိုက်ပါတယ်။ဥရောပတိုက်ကိုရွှေ့ပြောင်းဒုက္ခတွေတွေဘယ်တော့ကနေမှမတူတဲ့နှုံနဲ့အများအပြားဝင်လာနေတဲ့ကိစ္စအကင်တွေဖြစ်ရှင်းရေးအတွက်ဥရောပသမဂ္ဂ EU နဲ့တူရကီနိုင်ငံတို့ကြားယာယီသဘောတူညီချက်ရောက်သွားပါပြီ။အခုပြန်ပြင်ထားတဲ့သဘောတူညီချက်အတိုင်းဘာမှအပြောင်းလဲမလုပ်ဘဲ EU အဖွဲ့ဝင်28နိုင်ငံရဲ့ခေါင်းဆောင်တွေအတည်ပြုပေးဖို့ EU ဥက္ကဋ္ဌ Donald Tusk ကထောက်ခံတင်ပြထားပါတယ်။EU ခေါင်းဆောင်တွေကအတည်ပြုရင်ဒီအဆိုပြုချက်ကိုတူရကီကလက်ခံမယ်ဆိုတာတူရကီဝန်ကြီးချုပ်အာမက်ဒါဗူဒိုဂလူကအရေးပြပြောထားတယ်လို့ EU အကြီးတန်းတာဝန်ရှိသူတူကပြောပါတယ်။အခုသဘောတူညီချက်မူကြမ်းအရတူရကီကိုဖြတ်ပြီးဂရိနိုင်ငံနဲ့ဝင်သွားတဲ့ရွှေပြောင်းဒုက္ခတွေအားလုံးတူရကီကိုပြန်ပို့မှာဖြစ်ပြီးပြန်လည်အားဖြင့်တူရကီအနေနဲ့ဗန်ဒါငွေကြေးအထောက်အပံ့တွေရမှာဖြစ်ပါတယ်။နျူကလ িয়ার ဘေကင်းလုံခြုံရေးဆိုင်ရာတရုတ်အမေရိကန်ပူးတွဲဌာနကိုဒီကနေ့ဘေကျင်းမြို့တော်မှာဖွင့်လှစ်လိုက်ပါတယ်။နျူကလ িয়ার ဆိုင်ရာပစ္စည်းတွေကိုဘေးအန္တရာယ်ကင်းကင်းကန်တွယ်ရေးနဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကိုအကြမ်းဖက်ဝါဒီတွေတိုက်ခိုက်တာကနေကာကွယ်ရေးဆိုင်ရာတင်နန်းတွေပေးဖို့ရည်ရွယ်ဖွင့်လှစ်တာပါဖွံ့ဖြိုးအခမ်းအနားကိုအမေရိကန်စွမ်းအင်ဝန်ကြီး Ernest Moniz နဲ့တရုတ်နျူကလ িয়ার အေဂျင်စီအကြီးအကဲ Zhu Jiaji တို့တက်ရောက်ပါတယ်အာဖဂန်နစ္စတန်နိုင်ငံကပြည်ပခတ်မှာ2015ခုနှစ်အတွင်းလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့မူပေါင်းတွေကိုဘက်အားလုံးကချိုးဖောက်တာတွေတိုးပြီးတော့ဖြစ်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC ကဒီကနေ့ပြောလိုက်ပါတယ်ဒါကြောင့်လဲစစ်ဘေးဒဏ်သင့်လူလူအတွက်တိတ်ကိုလိုအပ်နေတဲ့အကူအညီတွေပေးဖို့အခက်အခဲရှိခဲ့တယ်လို့ပြောပါတယ်။အဲလိုချိုးဖောက်မှုတွေဟာလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုဂျာနေဗမ်မလိုက်မှန်ကန်တိကျတဲ့နည်းလမ်းနဲ့လှုံ့ဆော်ဖို့ကြိုးပမ်းမှုတွေအဟံအတားဖြစ်စေခဲ့တယ်လို့ ICRC ဥက္ကဋ္ဌပီတာမော်ရာကအာဖဂန်နစ္စတန်၅ရက်ကြာခီးစဉ်အဆုံးသတ်ဒီကနေ့ကာဘူးမြို့တော်မှာသတင်းထုတ်တွေကိုပြောပါတယ်။အယ်ဂျီးရီးယားနိုင်ငံတောင်ပိုင်းကသဘာဝတံခွေဆက်ရုံတစ်ခုကိုဘယ်သူဘယ်မှမမသိတဲ့လက်နက်ကင်တွေကရော့ကက်ဒုံးကျည်တွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခတ်ပြီးမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရသေးပါဘူး UEFA Champions League Quarter Final ပွဲစဉ်တွေကိုအီဘီလာ5ရက်နဲ့6ရက်မှာပထမကြော့အီဘီလာ7ရက်နဲ့13ရက်နေ့တွေမှာဒုတိယကြော့ကစားပါမယ် Real Madrid နဲ့ Wolfsburg Barcelona နဲ့ Atletico Madrid PSG နဲ့ Manchester City Bayern Munich နဲ့ Benfica တို့တွေ့ကြပါလိမ့်မယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုမြန်မာစံတော်ချိန်6နိုင်ခွဲနဲ့9နိုင်ခွဲထိလိုင်းဒိုမီတာ24 kHz နဲ့တင်းနဲ့3ရလိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 9030တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးမွန်ရှင်လန်းပါစေကျမနန်းလာပါ
Thank you. This program has come to you from the Voice of America, Washington.